Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ4ရက်နေ့စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Line meter 192532နဲ့ Line meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လင်းပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လင်းပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာတွေကနေစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလိမ်မာကတာဝန်ယူတင်ဆက်ပေးပါမယ်
။လေးရန်ခင်ကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာတော့ယူကရိန်းနဲ့ဇက်မှာအခြေအနေပိုတင်းမာလာအောင်ရုရှားနိုင်ငံလုခွင့်မရမယ့်နည်းလမ်းတွေရှာဖွေဖော်ထုတ်နေတယ်လို့သမ္မတဘိုင်ဒန်ကပြောလိုက်တဲ့သတင်းနဲ့အတူဆရာနာဒေးမီနောက်ပိုင်းစစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူ 1300 ကျော်ပြီလို့ ABB ကပြောတာထိုင်းမှာဒေါ်လာ88တန်ဖိုးနီးပါးစိတ်ကြွစေးပြီးထိုင်းရတဖို့ကဖမ်းမိလိုက်တဲ့သတင်းတွေအပါအဝင်ကိုဗစ်နောက်ဆုံးအခြေအနေနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါရယ်။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ချင်းပြည်နယ်ကံပလက်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီး
အင်းဆိုလေကနပန်ရဲ့စစ်တပ်ကနေဒီစစ်ကောင်စီတပ်ကနေအလိုင်းမှာပြစ်နေရေဘောနောပြည်သူတွေလာနေရဟာရကျွန်တော်တို့ဆိုရင်ယူထဲကနေဟိုအင်းကိုပြန်ဖို့လုံးဝမပြန်နိုင်မှုဖြစ်နေတော့
မြို့ခံတူပြောသွားတာပါဒီတောင်ပြေစုံကိုနောက်ပိုင်းမှာနားဆင်တင်ဆက်ပေးသွားပါမယ်တခါကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အငြင်းရန်ကိုယ်စားလှယ်ခံထားရေးဆိုင်ရာအပအဝင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစုစည်းမှုတွေနောက်ပြီးကိုဗစ်ဗီဇာပြောင်းပိုသစ် Omicron ကမ္ဘာနိုင်ငံအများအပြားမှာအလင်းမြန်ကူးစက်နေတာဒီလိုနိုင်ငံတကာသတင်းတွေနဲ့ထိတိုက်ရောက်သတင်းတွေစနေအပတ်စဉ်ကဏ္ဍတွေစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကိုပြောပြပေးပါအောင်ရှင
်ယူကရိန်းနိုင်ငံနဲ့နယ်စပ်မှာရုရှားအနေနဲ့အခြေအနေပိုတင်းမာလာအောင်လုပ်ဖို့လုံးဝခက်ခဲသွားစေမယ့်အစီအစဉ်တွေဖော်ထုတ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြာနေမှာသတင်းတော်တွေကိုပြောပါတယ်ယူကရိန်းနယ်စပ်မှာရုရှားကတပ်ဖွဲ့တွေစစ်လက်နက်ပစ္စည်းတွေပို့ပြီးအင်အားဖြည့်တင်းနေတာပါယူကရိန်းရှိပိုင်းနယ်စပ်ကလက်ရှိအခြေအနေကြောင့်ရုရှားဟာအိမ်နီးချင်းယူကရိန်းကိုကျူးကျော်ဖို့စီစဉ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေထွက်ထားပါတယ်။ဒီသတင်းမှတ်ကျင်းပခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးမာမေးအဖွဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်မှလည်းရုရှားရဲ့ရန်လူမှုကိစ္စကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။အခြေအနေပိုတင်းမာလာစေမယ့်ဘယ်လိုလုပ်ရမျိုးမဆိုတမိုးကြီးကြီးပစ်ဆက်ရမယ်လို့နေတိုးတွင်မှချုပ်ယွန်စတိုဒန်ဘော့ကတတိပေးခဲ့ပါတယ်။ရုရှားကလည်းအမေရိကန်နဲ့ယူကရိန်းကတိုက်ခိုက်လာနိုင်ခြေရှိတဲ့သဘောမျိုးတုံ့ပြန်ပြောဆိုထားပါတယ်။ရုရှားဟာအစောဆုံးနောက်နှစ်လောက်မှာယူကရိန်းကိုပတ်ပေါင်းစုံကနေထိုးစစ်ဆင်မှုစီစဉ်နေပြီးတပ်အင်အား 13,500 အထိပါနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေနဲ့ရရှိခဲ့တဲ့ထောက်လိုင်းမှတ်တမ်းတစ်ခုကိုကိုးကားပြီး The Washington Post သတင်းစာကတောက်ကြနေမှာရေးခဲ့ပါတယ်။သူတို့ရခဲ့တဲ့လျှို့ဝှက်အဆင့်အတန်းသတ်မှတ်မှုမရှိတဲ့အမေရိကန်ထောက်လိုင်းမှတ်တမ်းမှာဂျိုဒူးကရယူထားတဲ့တပ်ပုံတွေပါပြီးယူကရိန်းနဲ့နယ်စပ်အနီးနေရာ၄နေရာမှာရုရှားတပ်ဖွဲ့ဝင် 9,000 လောက်ချထားတာကိုတွေ့ရတယ်လို့ The Post သတင်းစာကရေးထားပါတယ်။
အီရန်နျူကလ ియర్ ရေးဆွေးနွေးပွဲကိုဒီတစ်ပတ်ပြန်ဆခဲ့ပေမယ့်အခုတော့ခေတ္တပြန်ရဆိုင်လိုက်ရပြန်ပါပြီ။အီရန်ဘက်ကတိုးတက်မှုမရှိတာကြောင့်အခုလိုဖြစ်သွားခဲ့ရတာလို့အမေရိကန်နဲ့ဥရောပအရာရှိကြီးတွေကအပြစ်တင်ပါတယ်။အီရန်နျူကလ ియర్ ရေးသဘောတူညီချက်ပြန်ရဖို့ဆွေးနွေးနေရမှာဇွန်လတုန်းကရဆိုင်သွားခဲ့ပြီးအခုပတ်တနင်္လာနေ့ပြန်ဆခဲ့တာပါ။ဒါပေမဲ့အခုတော့ဒီဆွေးနွေးပွဲတွေကိုရှေ့ပတ်ထိဆန်းကန့်ထားလိုက်ရပြန်ပါပြီ။ပြီးခဲ့တဲ့ရက်တွေအတွင်းဆွေးနွေးပွဲမှာအရင်ကသဘောတူညီချက်ပြန်ရဖို့အီရန်နဲ့လိုအပ်တဲ့လွတ်ဆောင်မှုတွေပေါ်အလေးနဲ့ရှိပုံမရတာကြောင့်ရပ်ဆိုင်းခဲ့ရတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ဒါအပြင်အရင်ဆုံးဖြတ်ချက်ပြန်ရဖို့လမ်းဆုံသွားရင်တော့တခြားနည်းကိုရွေးရလိမ့်မယ်လို့လည်းဝန်ကြီးဘလင်ကန်ကသတိပေးပြောခဲ့ပေမဲ့ဘလို့နည်းလမ်းဆိုတာတော့ထည့်မပြောခဲ့ပါဘူး။ဂျာမန်ဆက်ဆက်ပေးနေတဲ့ဥရောပအင်အားကြီးပြည်ထိုင်ပြင်သစ်နဲ့ဂျာမနီကအဆင့်မြင့်ရရှိကြီးတွေကလည်းအီရန်အနေနဲ့အရင်သံတမန်ကြီးတုတ်တက်မှုရခဲ့တာတွေကနေနောက်ပြန်လှည့်သွားပြီလို့မနေ့ကထုတ်ပြန်ချက်ထည့်မချေမနက်ပြောခဲ့ပါတယ်ခင်ဗျာ။
ဒီဇင်ဘာလ9ရက်နေ့ဆယ်ရက်နေ့တွေမှာသမ္မတဂျိုးဘိုင်ဒန်ကမ္ဘာ့ကထပ်ပြုကျင်းပမယ့် online democracy ထိပ်သီးအစည်းအဝေးကိုကမ္ဘာ့ကောင်ဆောင်တွေအရက်ဖက်လူမှုအဖွဲ့တွေနဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေတယောက်ကြောက်ရှိပါတယ်။ဒီအစည်းအဝေးကနေဒီမိုကရေစီသွေးသစ်လောင်းဖို့နဲ့ဒီကနေ့ခေတ်မှာဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့အကြီးအမားဆုံးချိန်ချောက်မှုတွေကိုစုပေါင်းလှုပ်ဆောင်မှုနဲ့ဖြေရှင်းသွားဖို့သဘောတူအစီအစဉ်တစ်ခုကိုချမှတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပြီးအာဖဂန်နစ္စတန်မှာတာလီဘန်အဖွဲ့အာဏာပြန်ယူလိုက်တာအပါအဝင်ကမ္ဘာတဝန်းမှာအာဏာရှင်အစိုးရတွေပုံများလာနေချိန်ဒီမိုကရေစီအားကောင်းခံမအောင်လို့မဲလို့ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသမ္မတဘိုင်ဒန်ကကတိပေးခဲ့တာရဲ့တစ်စီတစ်ပိုင်းအဖြစ်အခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါထိပ်သီးအစည်းအဝေးရဲ့ရည်ရွယ်ချက်တွေကတော့ဒီမိုကရေစီအားကောင်းခံပါစေဖို့အာဏာရှင်ဝါဒရန်ကနေခုခံကာကွယ်ဖို့ အကျင့်ပြချစားမှုတိုက်ဖျက်ဖို့နဲ့လူအခွင့်အရေးကိုအားပေးမြင့်တင်ဖို့လိုဖြစ်တယ်လို့နိုင်ငံရေးဌာနကထုတ်ပြန်ထားပါတယ်။အစည်းအဝေးတက်ဖို့ဖိတ်ထားတဲ့နိုင်ငံတွေထဲမှာ Liberal Democracy နိုင်ငံတွေ၊ Democracy အားနည်းနေတဲ့နိုင်ငံတွေအပြင်အာဏာရှင်စရဲလက္ခဏာမျိုးတွေရှိတဲ့နိုင်ငံအတော်များများတော့မှပါဝင်ပြီးစုစုပေါင်းနိုင်ငံ100ကျော်ကိုဖိတ်ထားပါတယ်။ Freedom House အဖွဲ့ရဲ့ Democracy ညွှန်ကြားအရအစည်းအဝေးတက်ဖို့ဖိတ်ထားတဲ့အထက်မှာ89နိုင်ငံကလွတ်လပ်တဲ့ဒါမှမဟုတ်ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ပြီး32နိုင်ငံကတစ်စိတ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံအဆင့်3နိုင်ငံကလွတ်လပ်မှုမရှိတဲ့အဆင့်သတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ကြပါတယ
်။တရုတ်နဲ့လာအိုစ်နိုင်ငံတို့ဒေတာရင်းပုံမှုချိတ်ဆက်ရေးနှစ်ဖက်ဆွေးနွေးရမှာမြန်မာအရေးနဲ့ပတ်သက်လို့လည်းအမြင်ဖလဲဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။မြန်မာပါဝင်တဲ့အာဆီယံနဲ့မဲခေါင်ဒေတာရင်းချိတ်ဆက်ရေးမှာအရေးပါတဲ့ဒီကွန်မြူနတီနိုင်ငံကြားမြန်မာ့မြေထားလန်းဖွံ့မှုကိုပြုလုပ်ခဲ့ရမှာတရုတ်နဲ့လာအိုနိုင်ငံကြီးဝန်ကြီးတွေအွန်လိုင်းအင်တာနက်ကတစ်စင်မိနစ်ကတက်ရောက်ဆွေးနွေးခဲ့ကြတာပါတရုတ်သမ္မတရှီဂျင်ပင်နဲ့လာအိုဝန်ကြီးချုပ်ထွန်လူစီဆူလက်တို့လည်းဒီရထားလန်းဖွံ့မှုကိုအင်တာနက်ဗီဒီယိုကနေတစ်စင်ကြည့်ရှုအားပေးခဲ့တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကပြောပါတယ်ဒီရထားလန်းဟာ BRN ခေါ်တရုတ်ပိုလမကြီးစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးတရုတ်ချင်းတွင်နဲ့လာအိုနယ်စပ်ကနေမြို့တော်ဗီယန်ချန်ကိုဖောက်လို့ဆက်သွယ်ထားတာပါဖွံ့ဖွဲအခမ်းအနားမှာတော့လာအိုနိုင်ငံကြီးဝန်ကြီးဆေလုံဆေကိုမာစစ်ကတရုတ်ကွန်မြူနတီပါတီရဲ့ကြီးမြတ်တဲ့အောင်မြင်မှုတွေကိုချီးကျူးခဲ့ပါတယ်ဒီရထားလန်းဟာတရုတ်ဘက်မှာတော့မြန်မာနယ်စပ်ယူနန်ပြည်နယ်အထိရောက်ပါတယ်နှစ်ဖက်နိုင်ငံကြားရေးဝန်ကြီးနှုတ်ဆွေးနွေးရမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ခန္ဓာသည်မြင့်တင်ဖို့အပြင်အာဆီယံနဲ့မဲခေါင်ဒေသတွင်းကိစ္စတွေကိုအလင်းနဲ့ထားဆွေးနွေးကြပြီးမြန်မာအရေးကိုလည်းအဓိကအမြင်ဖလှယ်ခဲ့ကြတာပါတရုတ် BI စီမံကိန်းကြီးရဲ့နောက်စိတ်ပိုင်းဖြစ်တဲ့မြန်မာနဲ့ရထားလန်းပိုင်းကိုတော့တရုတ်ဘက်ကနယ်စပ်ထိသာဖောက်ထားပါသေးတယ်မြန်မာဘက်အပိုင်းကတော့ပြည်တွင်းမတည်မငြိမ်မှုတွေကြောင့်အစည်းအဝေးတွေတုံ့နှင်းနေပါသေးတယ်တရုတ်မြန်မာအပိုင်းကနေတဆင့်တော့တရုတ်တွေမဟာဗျူဟာမြောက်အရေးပါတဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ရရှိသွားမှာဖြစ်ပြီးပင်လယ်ထွက်ပေါက်မှုရှိတဲ့ယူနန်အတွက်ကုန်သွယ်မှုပိုကောင်းနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုက်တိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကစနေညဘက်သတင်းတွေကိုစပီးပြောပြနေပါတယ်။စစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလရက်နေ့ကနေဒီဇင်ဘာလ4ရက်ဒီကနေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူစုစုပေါင်း1303ယောက်ရှိပြီလို့အဖြစ်အပျက်တွေကိုကြောက်ရွံ့စုဆောင်ပြီးပြုစုမှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း EBB ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုနောက်ဆုံးအတီးပြုမှတ်တမ်းတင်နိုင်တဲ့တည်ဆုံးသူဟာသခိုင်းတိုင်းခင်ဦးမျိုးကဖြစ်ပြီးအရင်ရက်ကတည်ဆုံးခဲ့တာကိုဒီကနေ့မှစီးရင်ထည့်သွင်းနိုင်တာဖြစ်တယ်လို့ EBB ကပြောပါတယ်။ဒီတည်ဆုံးရေအတွက်ဟာ EBB ကအတီးပြုနိုင်တဲ့အရေအတွက်ပဲဖြစ်ပြီးအမှန်တကယ်ရေအတွက်ကပိုများနိုင်တယ်လို့လည်း EBB ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကတော့ ABB ပြောတဲ့အရေးအတွက်ဟာချေကားထားတာဖြစ်ပြီးအမှန်ကအဲ့ဒီလောက်မရှိဘူးလို့ခြေပါထားပါတယ်။အခုချိန်ထိဆိုရင်ဖမ်းဆီးခံရသူပေါင်း 9,950 ယောက်ရှိပြီး 354 ယောက်ကိုထောင်ဒဏ်တွေချမှတ်ထားတာမှာအဲ့ဒီအထက်ကကလေးငယ်နှစ်ဦးအပါအဝင် 36 ယောက်ဟာတည်တံချမှတ်ခံထားရတယ်လို့ ABB ကထုတ်ပြန်ပါတယ်။မျက်ကွယ်ပြစ်ဒဏ်ချမှတ်ထားသူ 118 ယောက်ရှိတာမှာ39ယောက်ကမျက်ကွယ်တည်တံချမှတ်ခံထားရတယ်လို့လည်းပြောပါတယ်။စုစုပေါင်းဆိုရင်တော့တည်တံချမှတ်ခံထားရသူပေါင်း85ယောက်ရှိပါတယ်စစ်ကောင်စီကဖမ်းဆီးတာတွေကိုအပြင်းထန်ဆက်လုပ်နေချိန်မှာပဲအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်သူတွေကလည်းဒေသတချို့မှာဆန္ဒပြတာတွေဆက်ရှိနေတယ်လို့လက်နက်ကင်ခုခံတိုက်ခိုက်တာတွေလည်းမြန်မာနိုင်ငံဒေသတချို့မှာအပြင်းထန်ဆက်ဖြစ်နေပါတယ
်ထိုင်းနိုင်ငံမှာတော့ American Dollar 88 သန်းတန်ဖိုးရှိတဲ့စိတ်ကြွစေ Methamphetamine တွေထိုင်ဝမ်ပို့မှာကိုဖမ်းမိခဲ့ပါတယ်ထိုင်းကောက်ခွန်ဌာနအနေနဲ့အခုလိုတန်ဖိုးကြည့်တဲ့ဒေတာခေါ်ရပါစေ698ကီလိုဂရမ်ကိုထိုင်ဝမ်ကိုပို့မဲ့အညိုရောင်ဘုံးတွေထဲမှာစစ်ဆေးတွေ့ရှိခဲ့တယ်လို့ဒီနေ့ထုတ်ပြန်လိုက်တာပါဒီအညိုရောင်ဘုံးတွေထဲမှာအရွယ်မျိုးစုံရှိတဲ့ဆီလီကွန်ပြားတွေကြားဖုံးကွယ်ထည့်ထားတဲ့ဒီမျိုးဆေးတွေတင်ပို့မဲ့အကြောင်းသတင်းရပြီးတိုးမြင့်စစ်ဆေးခဲ့ရကနေအခုလိုတွေ့ရှိခဲ့တာလို့ထိုင်းကောက်ခွန်အရာရှိတွေကဆိုထားပါတယ်ထိုင်းကောက်ခွန်အရာရှိတွေကဒီဘုံးတွေကိုထုတ်ဖောက်နိုင်တဲ့ X-ray scanner နဲ့စစ်ဆေးခဲ့တာကနေဒီတနေ့ရှိထားတဲ့မွေးရဆေးတွေကိုမနေ့ကပဲတွေ့ရှိခဲ့တာပါလို့ Riders သတင်းဌာနကပြောပါတယ်။ထိုင်းကောက်ခွန်ဌာနညွှန်ကြားမှုချုပ် Pachara Ananta Silva ကနောက်ထပ်ခြေခြေပြန့်ပြန့်ပိုစစ်ဆေးမှုတွေကိုလုပ်ဖို့ပတ်ဆိုင်ရာဌာနတွေနဲ့ပေါင်းပြီးလုပ်နေတယ်လို့ဒီနေ့သတင်းတောက်တွေကပြောခဲ့ပါတယ်ခင်ဗျ
။ Coronavirus Visa မျိုးကွဲသည့် Omicron ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO လုပ်ငန်းလုပ်ဆောင်နေတဲ့ကမ္ဘာ့ဒေသ6ခုစလုံးကနိုင်ငံပေါင်း38နိုင်ငံမှာစစ်ဆေးတွေ့ရှိထားပြီလို့ WHO ကတောက်ကြားနေမှာပြောပါတယ်။ တောင်အာဖရိကမှာမကြာသေးခင်ကတွေ့ခဲ့ရတဲ့လမ်းကြောင်းအရအိုမီကရွန်ဟာပိုးပြီးကူးစက်နှုန်းမြင့်နိုင်ခြေရှိပါတယ်။ဒါပေမဲ့လည်းဒယ်လ်တာကိုဗစ်ဗီဇာမျိုးကွက်ထက်ပိုပြီးတော့ကူးစက်နိုင်သလားဆိုတာဒူလေးချိုအနေနဲ့အတည်ပြုဖို့ကတော့ရဲ့အတော်လိုမဲလို့ဒူလေးချိုရဲ့ကိုဗစ် -19 ဆိုင်ရာနှီးပညာပိုင်ဦးစီးမာရီယာဗန်ခါခိုဗ်ကတောက်ကြနေသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တောင်အာဖရိကနိုင်ငံဂေါက်တန်ပြည်နယ်မှာကိုဗစ်ရောဂါစောင့်ကြည့်ရေးဗိုင်းရပ်စ်ကူးထားသူနဲ့ထိတွေ့မိသူတွေဖြစ်ခြေရာခံရေးကူးစက်မှုဒါစီရေးနဲ့ကုသရေးပိုင်းတွေမှာအထောက်အကူပြုဖို့အတွက်ကျွမ်းကျင်သူအဖွဲ့အဖွဲ့ကို WHO ကလွှတ်ထားပါတယ်။ Omicron ဗီဇာမျိုးကွက်တစ်ကိုစစ်ဆေးတွေ့ရှိတယ်လို့ကြေညာခဲ့အပြီးရှေ့အကြာမှာတောင်အာဖရိကနိုင်ငံဟာ Omicron ကူးစက်သူပိုများလာတာနဲ့အတူကိုဗစ်ကပ်ရောဂါစတုတ္ထလန်လိုင်းတန်ခံနေရပြီလို့တောင်အာဖရိကကျန်းမာရေးဝန်ကြီးဂျိုးဘာလာကတောက်ကြနေသတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတော့မီးထောင်ပောက်ကွဲမှုကြီးကြောင့်လူတွေထောင်ပေါင်းချီဒီနေ့ထွက်ပြေးခဲ့ကြပါတယ်။အင်ဒိုနီးရှားကဆယ်မီရူမီးထောင်ဒီနေ့ညနေပောက်ကွဲတာကြောင့်မီးခိုးလုံးကြီးတွေထွက်ချော်ရည်တွေဆင်းလာတာနဲ့အတူပြာမှုန့်တွေအမြင့်ကြီးလွင့်စင်ထွက်ကြလာကအနာဂတ်ဒေသခံတွေဘေးလွတ်ရာအမြန်ထွက်ပြေးခဲ့ကြပါတယ်။ကယ်ဆယ်ရေးသမားတွေကလည်းချော်ရည်တွေရောက်လာတဲ့ရွာတွေကဒေသခံတွေရွှေ့ပြောင်းပြီးအမြန်သွားကူနေချိန်မှာလောလောဆယ်ထိတော့လူထိခိုက်မှုစီးရင်ထွက်မလာသေးဘူးလို့အင်ဒိုနီးရှားသဘာဝဘေးရန်ရဲ့ရှော့ချိုက်အေဂျင်စီကဆိုပါတယ်။ဒီအေဂျင်စီကထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာလည်းအင်ဒိုနီးရှားစံတော်ချိန်ညနေ3:00နာရီမှာပေါက်ခဲ့တဲ့ဒီမီတောင်ကြောင့်ကလေးငယ်တွေပါဝင်ဒေသခံတွေကြောက်လန့်တကြားထွက်ပြေးနေတာကိုတွေ့ရှိရပါတယ်။မီတောင်ချော်ရည်တွေအနာကရွာတွေကိုစီးလာတာကြောင့်အရှိချာပါကျွန်းရှိလူမချန်ရေဂျင်စီပြည်နယ်ကတရားစီကတော့ပျက်စီးသွားပြီလို့တဘာဝဘေးရန်ရဲ့ရှော့ချာရေးအေဂျင်စီပြောခွင့်ရအဗ်ဒူမူဟာရီကဆိုပါတယ်။ဒါအပြင်အနီးအနားဒေသတချို့မှာလည်းပြန်မုံတွေဖိုးလွှမ်းသွားပြီးမဲမောင်ကျသွားတယ်။ဒီလူမန်ချာဒေသနေရာများစွာမှာယာယီတဲကြီးတွေထိုးပြီးအကူအညီပေးနေလို့မူဟာရီကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ထေတန်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ကံပတ်လတ်မှာစစ်ကောင်စီတပ်နဲ့ဒေတာခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပြပြပေးချင်ပါသေးတယ်။ချင်းပြည်နယ်ကံပတ်လတ်မြို့စာတင်ကျောင်းမှာမနေ့ကနဲ့ဒီနေ့မနက်စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကံပလတ်မြို့အထက်တန်းကျောင်းမှာစကန်ချထားတဲ့စစ်ကောင်စီတပ်ကို CDF အဖွဲ့ကပြစ်ခတ်တာဖြစ်ပြီးတိုက်ပွဲအတွင်းမြို့နယ်တရားရုံးဟာလည်းမီးလောင်သွားတယ်လို့မြို့ခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့ကိုသားတင်ကိုကိုသားညွန့်ကိုပြောပြပေးပါမယ်
။စစ်ကောင်စီတပ်တွေစကန်ချထားတဲ့ကံပလတ်မြို့အထက်တန်းကျောင်းမှာချင်းကာကွယ်အဖွဲ့ CDF ကနေပြီးတော့ဒီမနေ့ပြစ်ခတ်တိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပြီးတိုက်ပွဲကြောင့်မြို့နယ်တရားရုံးလည်းမီးလောင်ခဲ့တယ်လို့ကံပလတ်မြို့ကကူပီတာကပြောပါတယ်။
ဒီနေ့မနေ့7နိုင်9နိုင်လောက်မှာသူတို့ဖြစ်တယ်အထက်ကအထက်တန်းကျောင်းစကန်ထဲမှာသူတို့ကအထက်ကမှာပဲနေရာယူတာကိုနာယူဝတ်လောက်ပဲဖြစ်တယ်ပြီးလို့7နိုင်လောက်မှာတရားရုံးမီးလောင်တယ်မြို့နယ်တရားရုံ
းညနေ3နိုင်ထိစစ်ကောင်စီဘက်ကပြစ်ခတ်နေမှုကြောင့်စိုးရိမ်စိမ်းနဲ့အိမ်မက်ပြိုင်နိုင်ကြသေးဘူးလို့တခြားမြို့ကန်တူကလည်းပြောပါတယ
်စစ်ကောင်စီကပြစ်လိုက်တယ်လို့မြင်ကြည့်ကြအောင်အဲ့လိုတရားရုံးမော်တော်မီးပေါက်တာဝါခဲ့လို့ထင်တယ်ပဲအခုဆိုလည်းတနပ်ပန်ရဆက်တိုက်ချနေရတဲ့စစ်ကောင်စီဘက်ကလည်းအလိုင်းမှာပြစ်နေတယ်ဘောတော့ဒီလိုပြောလာနေတဲ့ဟာကျွန်တော်တို့ဆိုရင်လူထဲကနေဟိုအင်ကိုပြန်ဖို့လုံးဝမပြန်နိုင်ဘူးဖြစ်နေတော့သူများကြီးမပုန်းခုန်ရတယ်
မနေ့ကမိုးလဲပိုင်းမှာလဲအထက်ကကျောင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို CDF အဖွဲ့ကဝင်ရောက်တက်ခိုက်တာရှိတယ်လို့မြို့ကန်ကိုပီတာကပြောပါတယ်ဒီနေ့ဒီဇင်ဘာလ၄ရက်နေ့မနေ့ပိုင်းပြစ်ခတ်တက်ခိုက်မှုတွေမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးတော့မနေ့ကပြစ်ခတ်တက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်သား2ဦးကြဆုံး2ဦးဒဏ်ရာရတယ်လို့ CDF ကံပက်လက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ် VOA အနေနဲ့ဒါကိုတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထိခိုက်ဒဏ်ရာမှုမရှိပါဘူးလို့ညင်းပါတယ်
ပြစ်ခတ်မှုတော့ရှိကောင်းရှိနိုင်တာပေါ့ရှိကောင်းရှိနိုင်တယ်ဆိုတော့အဝေးရနေချောင်းပြစ်တာတို့ဘာလို့ရှိနိုင်တာပေါ့ဒဏ်ရာတာပါညာတော့မနေ့ကလည်းမရှိဒီနေ့မနေ့လည်းမရှိပါဘူ
းစီရေးပြိပခါကြောင့်လူကြီး6000ရှိတဲ့ကံပက်လက်မျိုးမှာလူကြီး2000လောက်ပဲကျန်နေပြီးတော့လူ4000ခန့်လောက်ဘေးလွတ်ရာကိုတင်းရှောင်နေရပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းကံပက်လက်ချင်းကာဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ရမှာအစိုးရရဲ့ထူထူအုပ်ချုပ်ရေးယုံနဲ့လူမှုကြီးကြပ်ရေးယုံမီးလောင်ကျွမ်းခဲ့ပါတယ်ကံပလက်မြို့မှာချင်းကောက်ဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြားမေလလေကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေခဲ့တယ်လို့တိုက်ပွဲအချိန်က30ကျော်ဖြစ်ခဲ့ပြီးပါပြီ။ဒီလိုတိုက်ပွဲတွေကြောင့်မြို့ခံပြည်သူ600ကျော်ဟာခါရိုင်းဒုက္ခသည်စခန်း၊အောင်ရင်ဒုက္ခသည်စခန်းနဲ့မကွေးတိုင်းစောမြို့နယ်တွေမှာတင်းရှောင်နေရပါတယ်။ဒါ့အပြင်မကွေးတိုင်းစောနယ်စပ်မှာလည်းတင်းရှောင်နေကြရတယ်လို့စောနယ်စပ်ရောက်စစ်ဆောင်ကော်မတီဝင်တူကပြောပါတယ်။
ခေါင်းနယ်မှာက400-500လောက်ရှိနေတယ်နော်။ 你要开放不正常嘛？咱本来没有报告，没有报告就他留的多。俺都现在时间嘞，还差你把你对嘞。俺你朝内啊，要打的也对嘞。
前边那嘛思路线，明德、干巴嘞、哈卡、坦德兰、麦杜比、帕兰、萨雷、纽内个，其他干高位、德普瑞呢，是公司德普瑞加德普瑞个便宜吧？မြန်မာစစ်တပ်ကနိုင်ငံအာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းတနင်္ဂနွေအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့ရမှာအကြမ်းဖက်နှိမ်နင်းခံရတဲ့နောက်တော့ဒီစစ်ကောင်စီတပ်တွေကိုဒေသခံတွေကစန့်ကျင်တော်လှန်မှုတွေဇက်တိုက်ဆူသလိုဖြစ်ပွားနေပါတယ်ခင်ဗျာ
ကိုသားညင်ကိုပြောပြပေးခဲ့တဲ့ချင်းပြည်နယ်ကံပလတ်မြို့ကတိုက်ပွဲသတင်းဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံတဝန်းကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကျောင်းနေအရွယ်လူငယ်တွေအကြားခေတ်စားနေတဲ့ online လောင်ကစားအကြောင်းလောင်ကစားကိန်းအကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ထားပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဖတ်ဆန် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်။ကျောင်းတွေကြာမြင့်စွာပိတ်ထားတဲ့ချိန်မှာနိုင်ငံတော်ကကလေးငယ်တွေနဲ့လူငယ်တွေဟာအွန်လိုင်းလောင်ကစားဂိမ်းကိုဆွဲနေကြပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ကဆက်လက်တင်ဆက်ပေးသွားမှာပါ
။စာသင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက်အခုတော့ဖုန်းတစ်လုံးနဲ့အချိန်ပြည့်အလုပ်ရှုပ်နေပါတယ်။မြေမြို့မှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ငယ်ဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေစီချောင်းအရာအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ဆလော့ဂိမ်း၊ရှမ်းကိုမီအပါဝင်ငွေကြေးနဲ့အလောင်းအစားလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
လိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်ရတယ်။ကြောင်ညာဝဲခါက
ြလိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်လိုက်တာနဲ့ကြောင်ညာဝဲခါကြရင်အဲ့ဒါငါပိတ်ကိဆော့ဖို့ကြောင်ညာထိုးနေတာကိုတငယ်ချင်းတွေထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်ကျွန်တော်တငယ်ချင်းရဲ့အတီးထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ
်မောင်ငယ်လူပဲကြောင်းဖွင့်ချိန်ကအတန်းဖော်တငယ်ချင်း6ဦးလဲလောင်ကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်အသက်10နှစ်ရှိငါးတန်းကျောင်းသားမောင်သူရဆိုကတော့
ကိုငါ့ရဲ့ပြည်နယ်ကြားက
ကိုရီဆော့နေတာကြည့်ပြီးဆော့တက်သွားတာတက်သွားတော့ပေးဆော့တာအခုထိဒီဖုန်းနဲ့ဆော့နေတော့မယ်
ကိုဘေးကပ်ဘေးကြောင့်စာသင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကအွန်လိုင်းစာသင်ကျောင်းတွေကိုပိုင်ဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူဒန်းစားလက်လုံလက်စားမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှုပ်ဆောင်နေရတာမရှိပါဘူးတချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်ကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့နီးပညာအသုံးပြုကစားရတဲ့လောင်ကစားဂိမ်းတွေစီရောက်သွားကြပါတယ်နိုဝင်ဘာလ၁ရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြားမသွားကြပါဘူးရလက်အနေနဲ့ကတော့မောင်ငယ်အပါအဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှာမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရေးမှူးဟာကိုဟင်းထက်က
ကိုဗစ်နဲ့အတူခုစဉ်ကျွန်တော်တို့စစ်အာဏာသိမ်းမှုဖြစ်တယ်ပေါ့ဆိုတော့ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ10ရက်ရွယ်ဆို15 16တက္ကသိုလ်စတဲ့ကစား18 ရွယ်တွေပေါ့လေအများစုပေါ့ဆိုတော့ဒီရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွင့်တွေစုံရှုံနေအထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်အဲသူတို့ဒီလောလောဆယ်သင်ယူမှုကိုခွင့်လန်းနေသူတို့စုံရှုံကြတယ်ပေါ့
မြေမျိုးမှာအရင်ကမရှိခဲ့တဲ့ online လောင်းကစားဂိမ်းကုစလေဆိုင်တွေဟာဖေဖော်ဝါရီလဆရာနာတင်ပြီးတဲ့နောက်အစီအစီပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရက်ကွက်လမ်းတွေပါမကြမ်းဆိုင်းဖုတ်တင်ပြီးပေါ်ပေါ်တင်တင်လုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအ ਨੇ စုံငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အ ਨੇ စုံငွေကျပ်50ရှိုံနဲ့ဆော်လို့ရပါတယ်အခုတော့ online သုံးပြီးလာကစားလုပ်လို့ရတဲ့ဂိမ်းတွေကျယ်ပြန့်လာကြောင်းက ကျောင်းနေအရွယ်လူငယ်လူရွယ်တွေဒါမကဝင်းစာရေးအတွက်အသက်မူဝမ်းကြောင်းလုပ်နေတဲ့လူငယ်တွေလည်းအွန်လိုင်းဂိမ်းနော်ထဲမှာနှမြုပ်နေကြပါတယ်။ဒီထဲမှာကောင်းရရောင်းအလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းအပါအဝင်ဖြစ်ပါတယ်
။တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတော့တယောက်စီကနေစဟာကိုမောပြောရင်ကစားပြုတ်သွားတာပေါ့။ဟိုကဲမလို့မြတ်ကစားနေတာကြည့်ပြီးတော့ကွာ။ကိုလည်းကစားချက်စိတ်ပေါက်သွားတာပေါ့။သူနိုင်နေတာကြည့်တော့ကိုလည်းနေစားကြည့်ဦးမယ်ဆိုတော့ပူရံပူနဲ့လောက်လိုက်တာပါ
။အွန်လိုင်းပေါ်ကအလောင်းစားလုတ်တဲ့ငွေပမာဏကလည်းကြက်တောင်းကနန်းကနေ300ချီအထိအနိုင်ရှုံရှိပါတယ်။အွန်လိုင်းလောင်းကစားနီးခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
စပယ်ရကလာခင်းနေဆိုတော့စပယ်ရဟာတောင်းကလေးရတော့ဂိတ်ကိုစစမြဲမြဲတော့ဆောင်းကြတော့ဘူး။အခုတို့တတ်သမီးရလာမှာအခုတဂိတ်ကိုဆောင်းနေကြတာ
။ကြောက်ပိတဲ့ကန်လာလည်းဖြစ်နေတော့ဂိတ်ကိုစစမြဲမြဲဆွန့်နေကြတာပေါ့။တို့တော်မီတွေတောင်ဒီကဲကိုဆွနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီကဲကိုအဓိကအာယုရှိနေတယ်ကျောင်းဆောင်တွေတောင်မှပြောရမယ်ဆိုရင်အာယုဆိုင်မှုအားနေတာပေါ့ဒီအနေထားနဲ့ဆိုရင်အခုကျောင်းတက်တောင်မှဒီကဲကိုမဆွလှော့ပဲဆက်လို့နေမယ်ဆိုရင်ပြန်ရေးကိုနှောက်ရှက်ဖြစ်နေတယ
်ဒီလောင်းကစားနေကမြို့ပြလူတို့လူတန်းစားတွေအပြင်ကြေးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြိတ်ခရိုင်ထဲမှာရှိတဲ့တပုတ်ကြေးရွာအုပ်စုပရေတောင်ကြေးရွာကအသက်23နှစ်ရှိတဲ့ကိုရန်အေးလေအွန်လိုင်းလောင်းကစားဂိမ်းဆွဲဆွဲလန်းလန်းကစားခဲ့သူတယောက်ပါသူအပါဝင်ပရေတောင်ရွာကလူငယ်တွေဟာအွန်လိုင်းဂိမ်းကြောင့်ငွေကြီးဆုံးရှုံးတာတွေရှိနေတယ်လို့အလို့အကင်တွေမှာပြက်နေရတယ်လို့ဆိုပါတယ်ကိုရန်အေးက
ဟောသားဒီနိုင်ကိုတော့ပုတ်ပါတော့ပုတ်တာတည်းလေတော့ပုတ်တာမောတတ်လာကြကြောလို့ငါနဲ့ကလာဖြစ်တယ်
အခုဂိမ်းတွေကမနိုင်တော့ဘူးရှုံးတာများတယ်သိုးလေးသောင်းနိုင်လဲပြန်ရှုံးတာပဲကသေးခွဲအထိနိုင်ဘူးတယ်ပြန်ရှုံးတာပဲရောမဆူလူငယ်တော်တော်များများဆော့နေကြတာသိမ့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပေါင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟိန်ထက်ကဆိုပါတယ
်ဒီနံပါတ်၁အနေနဲ့ကတော့ဒီလူငယ်တွေကြားထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတိ Facebook လိုဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တယောက်မှုရှိတယ်ပေါ့အဲ့တော့နံပါတ်၁ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိမယ်အထူးသဖြင့်ကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေကနေတစ်စိခုနပြောတဲ့ဒီ online လောင်းကစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းပြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုတဲ့ဒီသူရဲ့ဒီအကျိုးစီးပွားအတွက်ပဲရည်ရွယ်တဲ့ဒီဟိုပါပေါ့လေဒီကြီးညာမျိုးတွေကိုကျွန်တော်တို့နံပါတ်၁အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင် online လောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့် online လောင်းကစားဂိမ်းတွေဟာပြည်သူတွေကြားထဲတစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်တဲ့အတွက်ဂိမ်းကြညာနေသူတွေအနေနဲ့ကောင်းတာတွေကမရေးပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြညာတင်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလိုအွန်လိုင်းဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းဖွင့်ရက်တွေမှာကစားဖို့တားမြစ်ထားပါတယ်။မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟောင်းကုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့အွန်လိုင်းလောင်းကစားဂိမ်းကစားသူတွေရော့နေလာအောင်အသိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကဟိုဒီဟိုနိုင်ငံရေးရာဟိုခဏချင်းမှာတော့အားလုံးအသိရတဲ့အတိုင်းပဲအဥဆောင်မှုဆိုတဲ့ဟာမျိုးကြတော့အခက်ခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီအွန်လိုင်းလောင်းကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့အထူးသဖြင့်ဒီ miss info တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါထိထိရောက်ရောက်ဟိုဒီဂျန်ပြန် online campaign ပုံစံမျိုးတွေကျွန်တော်တို့လုပ်နိုင်တော့ဒီတက်ရောက်မှုကတော့အင်တာမကျွန်တော်တို့ရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်တန်လှန့်အစီအစဉ်ကို တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာဝိုင်းတို့သားတွေတင်ဆက်ပေးခဲ့တဲ့ဒုအတန်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်
။ VOA American တန်ရဲ့ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျ ुर ုပ်ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 19 kHz 15953 line to meter 25 kHz 11803 line to meter 32 kHz 9335ไลน์ละมีเตอร์190กิโลเฮิร์ตซ์1505รูก็นี่ได้ย้ายทุ่งเล่นไปนี่ล่ะဖြစ်ပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါနိုင်ငံတော်လျှို့ဝှက်အပ်ဥပဒေကိုနိုင်ငံတကာကလက်နက်ကိုင်အဖွဲ့တပ်ဖွဲ့တွေနဲ့အစိုးရတွေကအုံပြုလေးရှိကြပါတယ်။မြန်မာစစ်ကောင်စီကလည်းဒီဥပဒေကိုအုံပြုပြီးဩစတြေးလျနိုင်ငံမက်ဂွာရီတက္ကသိုလ်ကပေါင်ပေါက်ခရှောင်းတန်းတွေကိုဆွဲဆိုထားပါတယ်။ဒီဥပဒေရဲ့သဘောတဘာဝကဘာပါလဲ။မြန်မာနိုင်ငံမှာအုံပြုနေတာစီလျော်အက်ဆက်ပါရဲ့လား။ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရတရားရေးဝင်ကြီးဦးသိန်းဦးနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်။
နိုင်ငံတော်ကျွေးအုပ်ဒေကပေါက်ပါနဆက်ဆုံးဖြစ်နေမှာကြာထားနေတဲ့အခုဖြစ်တာ။အိန္ဒိယမှာလည်းအခုထိအသုံးပြုနေကြပါတယ်။မြန်မာနိုင်ငံမှာလည်းအခုထိအသုံးပြုနေသေးပါပဲ။ဩစတြေးလျနိုင်ငံမက်ကွာရီယူနီဗာစီတီရဲ့စီးပွားရေးပေါ်မောက်ခဖြစ်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးမူဝါဒဆိုင်ရာအကြံပေးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ပေါ်မောက်ခမစ္စတာရှွန်တန်နဲ့ဆွဲဆိုရတဲ့အမှုမှာလည်းဒီဥပဒေကိုအသုံးပြုထားတာကျွန်တော်တို့တွေ့ရပါတယ်။နိုင်ငံတော်တော်များများမှာလည်းနိုင်ငံတော်ရှုဝဲအဥ်တွေရှိကြပါတယ်။ဥပမာတစ်ခုပြောရလို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာ World Trade Center နဲ့ဒီပန်ဒဂွန်ကိုလေယာဉ်နဲ့တိုက်ခိုက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်အတိုက်အဝန်းကိုကျွန်တော် FBI ကစုံစမ်းထောက်လှမ်းတာတွေလုပ်ခဲ့ပါတယ်။အဲဒီလိုဆောင်ရွက်တာဟာစုံစမ်းထောက်လှမ်းတဲ့အဆင့်ကိုကျော်လွန်ပြီးတော့မွတ်စလင်ကိုဒုတိယနိုင်ငံသားအနေနဲ့ဆက်ဆံပြုမူတာဖြစ်တယ်ဆိုပြီးတော့ကယ်လီဖိုးနီးယားပြည်နယ်ကမွတ်စလင်တော်ကနေမှကျွန်တော်တို့ FBI ကိုတရားစွဲတဲ့အမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအမှုတွေမှာတော့ FBI ကနေမှကျွန်တော်တို့ကနိုင်ငံတော်ရှုဝဲအုပ်တွေရအချက်လက်တွေကိုပြောဆိုနိုင်မှုဆိုပြီးညှင်းဆို့ခဲ့ကြတာရှိပါတယ်။အခုနောက်ဆုံးလွန်ခဲ့တဲ့နှစ်ပတ်လောက်မှာတရားလွတ်တော်ကိုဒီအမှုကရောက်ရှိသွားခဲ့ပါပြီ။ဆိုလိုချင်တာကတော့စစ်တပ်နဲ့ထောင်လိုင်းရဲ့အဖွဲ့တွေကဒီဥပဒေကိုသုံးတက်ကြတဲ့သဘောကိုပြောချင်တာပါဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးဦးသိန်းဦးကိုကျွန်တော်အခုလိုစပြီးတော့မေးကြည့်ပါတယ်တာဦးသိန်းခင်ဗျာဒီဥပဒေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာနော်ဒီရန်သူအတွက်နော်နိုင်ငံတော်ကိုထိခိုက်လို့တဲ့ရည်ရွယ်ချက်အော်လိုဂျိုရေးဆိုင်ရာအချက်လက်ရှုဝဲထောင်လမ်းတရင်အစရှိတဲ့အသုံးလုံးတွေကိုအသုံးလုံးသွားတာကိုကျွန်တော်တွေ့ရပါတယ်။ရန်သူဆိုတာနိုင်ငံတော်ရဲ့ရန်သူလို့ဆိုလိုတာလို့ကျွန်တော်ဒီလိုပဲနားလဲပါတယ်ဆရာ။ဒ ဒါပေမဲ့ကျွန်တော်တို့ writer သတင်းတော့နှစ်ယောက်ကိုဆွဲတဲ့အခါမှာလည်းဒီဥပဒေကိုအသုံးပြုခဲ့တယ်အဲ့ဒီအတိတ်ပဲရဆိုလို့ရှိရင်လည်း writer သတင်းတော်ဟာနိုင်ငံတော်ရဲ့ရန်သူလို့ချက်ပဲပေါ့နော်အခုကျွန်တော်တို့ဒီမကွာရီတက်လိုကနေမှဒါပမောက်ခောက်တရားဆွဲတဲ့ဆိုလို့ရှိလေဒီလိုကရန်သူလို့သဘောမျိုးဖြစ်နေပါတယ်ဒါတော့ဒါနဲ့ပတ်သက်ပြီးဒီဥပဒေနဲ့ရဲ့သဘောဆရာနားလည်ချက်ကိုပထမဦးဆုံးရှင်းပြပေးပါဆရာ
အဓိကချက်ကတော့ကျွန်တော်တို့ဒီတနင်္ဂနွေတနင်္ဂနွေစစ်ဖြစ်တဲ့အခါမှာသူ့နိုင်ငံကိုယ်နိုင်ငံထောက်လန်းရေးတွေဝင်လောက်ကြပါတယ်အချက်လက်တွေလိုချင်ကြတယ်ဘာလို့စီးရေးချက်လက်ကအရေးကြီးတာ哦အဲ့ဒီစီးရေးချက်လက်တွေပြလို့ရှိရင်လျှို့ဝှက်ချက်တွေဆက်သွယ်ချက်တွေဒါတွေကိုရလို့ရှိရင်စီးရေးရဒါစီးရတာဖြစ်ပါတယ်ဒါကြောင့်မလို့ဒီလိုလုပ်တဲ့ဟာတွေကိုလုပ်လို့မရအောင်အဓိကကတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုထုတ်ကြရတာဖြစ်ပါတယ်ဒါကဒီလျှို့ဝှက်ချက်ရဲ့အဓိကအချက်ကအဲ့ဒါ
အရင်စိုးရလက်ထက်သုံးကပေါ့ဆိုလို့ရှိရင်လည်းကျွန်တော်တို့စာနယ်ဇင်းတွေမှာအစိုးရအစအုပ်တွေကိုကြိုက်တာဟိုကဒါတပ်ပုံတွေပါလေဖော်ပြမှမရခဲ့ပါဘူးကျွန်တော်တို့ဒါကနိုင်ငံတော်ရွှေ့အဲ့ဥပဒေနဲ့ညှိတယ်ဆိုပြီးဒီဥပဒေကိုအသုံးပြုတာတွေကအဲ့ဒီလောက်ထိကျွန်တော်တို့ဖြစ်လာတာကိုတွေ့ရပါတယ်အဲ့တော့နိုင်ငံတနိုင်ငံရဲ့ဥပဒေရေးဆွဲထွားပုံကတနိုင်ငံနဲ့တနိုင်ငံမတူကြဘူးဆိုတော့ကျွန်တော်နားလည်ပါတယ်အခြားနိုင်ငံကအထူးဖြင့်ဒါအိန္ဒိယရဲ့ဥပဒေကိုယူအခြေခံပြီးယူထားတာဆိုတော့အိန္ဒိယပေါ့နော်ဆိုတော့သူတို့စစ်တပ်နဲ့အာဏာပိုင်တွေကြားမှာဒီဥပဒေကိုနားလည်တဲ့သဘောပေါက်ပုံမြန်မာစစ်တပ်နဲ့မြန်မာအာဏာပိုင်တွေနဲ့ဘာများဆက်ကွာပါလဲဆရာ
ဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေနဲ့အာဏာရှင်စနစ်ကိုကျင့်သုံးတဲ့နိုင်ငံတွေရဲ့ကွာခြားမှုလို့ပဲကျွန်တော်ပြောချင်ပါတယ်အာဏာရှင်စနစ်ဖြစ်တဲ့အတွက်ကြောင့်အာဏာရှင်ဟာသူ့ရဲ့ကျွန်တော်အာဏာတည်မြဲရေးအတွက်ကိုအဓိကကျွန်တော်တို့လုပ်တဲ့ဟာတွေပေါ့သူအနာလွတ်သွားမဲ့ကိစ္စမျိုးတွေကိုအပြင်ကိုရောက်သွားမဲ့ဟာကိုသူကနိုင်ငံတော်နဲ့ဂိုင်ပေါက်တာပေါ့ဗျာနိုင်ငံတော်ရဲ့အနာကိုသူတုံးနေရတယ်ဟောအဲကြောင့်မလို့သူကြာရှုံးချင်းသည့်နိုင်ငံတော်ကြာရှုံးချင်းဆိုတဲ့ကျွန်တော်တို့ကောက်ချက်ကိုဆွဲပြီးတဲ့ခါကျတော့သူရဲ့လောက်ရတဲ့ကိုဒီဥပဒေနဲ့ကာကွယ်တာပေါ့ဒီမိုကရေစီနိုင်ငံတွေကတော့ရုပ်ောက်ပွဲနဲ့သွားတာလေရုပ်ောက်ပွဲနဲ့သွားတဲ့အတွက်ကြောင့်မလို့သူတို့နိုင်ငံရှုံးချင်းကလူလူရဲ့ကျွန်တော်ဒီရုပ်ောက်ပွဲတရားမျှတတဲ့ရုပ်ောက်ပွဲပေါ်မှာမဲပေးတာနဲ့ပဲဆုံးဖြတ်တာဒါကြောင့်မို့သူတို့ဒီအဲ့ဒီအတွက်ကိုသူတို့ကာကွယ်ရတဲ့အကြောင်းမရှိဘူးလူလူကိုစီးရောမဲ့အနေထားပဲရှိတယ်ဒါကြောင့်မို့လို့အိန္ဒိယနိုင်ငံဟာဒီမိုကရေစီစနစ်ကိုကျွန်တော်အမြင့်တွယ်အောင်ကျင့်သုံးတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့သူ့နိုင်ငံမှာလည်းပဲတကယ်ကိုကျွန်တော်တန်းကြီးရဲ့လျှို့ဝှက်ချက်တွေကိုပဲသူကတကယ်လျှို့ဝှက်ချက်လို့ပဲသတ်မှတ်ပြီးတော့မြန်မာနိုင်ငံမှာတော့သူတို့အာဏာကိုထိခိုက်မဲ့ကိစ္စလုပ်ရမှန်တယ်မရဘူးလျှို့ဝှက်ချက်ဆိုတဲ့ဒီဟာနဲ့ကျွန်တော်တို့ကောက်ချက်ဆွဲပြီးတော့ပြစ်ပေးတာတွေဖြစ်တာပေါ့ဒီဥပဒေကမြန်မာနိုင်ငံသားတွေအတွက်အင်မတန်မှာပဲကြောက်စရာကောင်းတဲ့ကျွန်တော်ဥပဒေဖြစ်နေတယ်မတရားတဲ့ဥပဒေဖြစ်နေတယ်ဆိုတာတွေ့ရမှာဖြစ်ပါတယ
်။ဟုတ်ပါတယ်။ Internet မှာဒီဥပဒေကြောင့်ရေးကြတာတွေကိုကြည့်လိုက်တာနဲ့ထိတ်ဆုံးစာကြောင်းမှာပါလဲဆိုဆရာခုနကပြောသွားခဲ့တယ်ပေါ့နော်ကျွန်တော်တို့နိုင်ငံသားထောက်လန်းရေးတနည်းပြောလို့ရှိရင်အရစကားနဲ့ပြောရင်ဒါ spy motor တဲ့ဥပဒေတို့ဒီလိုရေးထားတာကိုလည်းကျွန်တော်တို့သွားတွေ့ရပါတယ်ဒါခုနလည်းဆရာပြောခဲ့ပြီးပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့အဲ့ဒီဥပဒေကိုထွေထွေအုပ်ချုပ်ရေးယုံတိုင်းလိုလိုမှာကျွန်တော်တို့သွားပြီးတော့ချိန်ထားတာဒီကိုသွားတွေ့ရတယ်။နောက်ပြီးတချို့ယုံတွေမှာလည်းဒါကိုချိန်ထားတာကိုသွားတွေ့ရတယ်။အဲ့တော့ဥပဒေသမားတောင်းကနေပြောရင်အဲ့ဒီလိုချိန်ထားတာတွေအဲ့ဒီလိုဥပဒေတွေကိုအသုံးပြုနေတာဒီကအဆက်ရက်လားဒါတွေကိုဘယ်လိုဥပဒေကြောင်းရအောင်ဘယ်လိုနည်းနဲ့တားမြင်နိုင်လဲ
။ဒီသူရဲ့အာဏာတည်မြဲရေးအတွက်ကိုကျွန်တော်ကြားခံပေးတဲ့အနေနဲ့သုံးတာဒီမိုကရေစီနိုင်ငံတွေကဥပဒေဆိုတာကဒီလူရဲ့ society ပို့တိုးတက်သွားဖို့အတွက်ဘယ်ဟာတွေကောင်းတယ်ဘယ်ဟာတွေဆိုးတယ်ဆိုပြီးတော့ပြညတ်ချက်တွေနဲ့ပေါ့နော်ဒီ community ရဲ့ value တွေကိုထိန်းနိုင်ဖို့အတွက်လုပ်တဲ့ဥပဒေဒါကြောင့်မို့လို့ဒီဥပဒေနှစ်ခုရဲ့အဓိကချက်ကကျွန်တော်တို့ implement ကွာခြားပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်အင်္ဂလိပ်လိုပြောမယ်ဆိုရင် rule of law နဲ့ကျွန်တော်တို့ law and order နဲ့ကွာပါတယ် rule of law ဆိုတာကတကယ်ကိုတရားဥပဒေ just law လို့ခေါ်တဲ့တရားမျှတတဲ့ဥပဒေတွေလွှမ်းမိုးဖို့ဖြစ်ပါတယ်။ Law and Order ဆိုတာကတော့နိုင်ငံတော်ကထုတ်တဲ့ဥပဒေမှန်သမျှကိုနိုင်ငံဖို့ဆိုတဲ့တရားဥပဒေစုံမေးဖြစ်ပါတယ်။ဥပဒေရဲ့ဒီကွာခြားချက်နှစ်ခုကအဲ့ဒါဖြစ်ပါတယ်။အဲ့တော့တရားဥပဒေစုံမေးဆိုတာတရားသောဥပဒေများစုံမေးမှာတရားဥပဒေစုံမေးဖြစ်တာပါ။ဒီ Law and Order ကတော့တရားဥပဒေစုံမေးလို့မြန်မာနိုင်ငံမှာပြန်ထားပါတယ်။2008ရဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲကျွန်တော်တို့အရင်တုန်းကပြန်ထားတယ်တော့တရားဥပဒေစုံမေးလို့မြန်မာလိုပြောတဲ့ဟာအင်းလိုပြန်ထားတာ law and order ပဲပြောထားပါတယ်တော့တနည်းအားဖြင့်ပြောမယ်ဆိုရင်နိုင်ငံတော်ကထုတ်သမျှဥပဒေကိုလိုက်နာရမယ်ဒါတရားဥပဒေစုံမေးရေးဆိုတဲ့အသေးပဲဖြစ်ပါတယ်အဲ့ ထွေအုပ်ဆိုတာပြည်ရေးရလာတာဟုတ်ပြည်ရေးရစစ်တပ်ကခံတာဖြစ်တာဟုတ်ဒါကြောင့်မို့လို့ဘလောက်ထိတောင်ဆိုးသွားလဲဆိုလို့ရှိရင်စစ်တပ်ရဲ့အသုံးစိတ်ကိုတောင်မှတွတ်တော်ထဲမှာတောင်မေးခွင့်မရှိဘူးဟိုပြတ်ထန်းထားတာဒါကဘာဖြစ်လဲဆိုတော့တေချာပေါ့စစ်တပ်ကိုကာဝယ်ဖို့အတွက်ကိုဒီဥပဒေကိုနိုင်ငံတော်နဲ့စစ်တပ်ကိုတွဲယူတာတွဲပြီးတော့ကျွန်တော်ဆွဲယူပြီးတော့တုံးလိုက်တဲ့ဟာမျိုးဖြစ်တယ်ငါဆရာမေးခွန်းကိုပြောမယ်ဆိုလို့ရှိရင်နော်ဆရာနာရှင်ပလမိုးရေးကိုအဓိကကြက်ကန်ပြီးတော့ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီထွေအုပ်ရုံးနေမှာဒီဟာတွေကိုချိန်ဆွဲထားပြီးတဲ့အခါကျတော့တွေ့တယ်မို့လားငါတို့ဒီအောက်ကနေလှုပ်လှုပ်တယ်ဆိုတာကိုဒူးဒူးကိုချိန်ချောက်တဲ့အသိပေးနေတယ်လို့ကျွန်တော်အဲ့လိုနားလဲပါဟုတ
်တယ်ရတယ်ဟုတ်ကဲ့ခင်ဗျအိန္ဒိယနိုင်ငံကြီးသွားကြည့်လိုက်လို့ရှိရင်ဤသူလူတို့ရဲ့တရင်ရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားတာတွေ့ရတယ်ဒါပြည်သူလူတို့ရဲ့တရင်ရယူပိုင်ခွင့်ဆိုတာကလည်းအခြေခံလူခွင့်ရေးနိုင်ငံသားတွေရဲ့အခြေခံခွင့်ရေးတစ်ခုဖြစ်တယ်အိန္ဒိယတရားလွတ်တော်ဆုံးဖြတ်ချက်တချို့မှာဆိုလို့ရှိရင်တရင်တွေမှာကျွန်တော်တို့တွေ့ရတာဆိုလို့ရှိရင်တရင်ရယူပိုင်ခွင့်ဥပဒေကနိုင်ငံတော်ရှုဝဲချက်ဥပဒေကိုလွှမ်းမိုးတယ်ဆိုတဲ့ဆုံးဖြတ်ချက်တွေတောင်ကျွန်တော်တို့သွားပြီးတွေ့တာဒါခစ်ကပြောင်းလဲလာခဲ့တာပေါ့နော်ဆိုတော့အထူးသဖြင့်ဒီတရင်သမားတွေနဲ့ပတ်သက်တဲ့ပညာရှင်တွေနဲ့ပတ်သက်တဲ့ကိစ္စတွေမှာဒီချက်ကိုသွားပြီးတွေ့ရပါတယ်နော်အဲ့တော့ဒီဥပဒေဟာဒီမိုကရေစီနဲ့ပြည်သူလူထုရဲ့အခြေခံရပိုင်ခွင့်ဘလို့ပဲပုံစန့်ကျင်နေတယ်လေလိုအနေပြုနေတယ်
ဒီဒီမိုကရေစီနိုင်ငံတွေမှာကျွန်တော်တို့အခုနောက်ပိုင်းမှာကျွန်တော်ဘာလို့လာလဲဆို information act တွေကိုပြဋ္ဌာန်းထားတာပြဋ္ဌာန်းလိုက်ကြပါတယ်အဲ့ဒါကတော့ဘာလဲဆိုကြတော့ကျွန်တော်တို့ဒီတည်င်းကိုလွတ်လွတ်လပ်လပ်ရယူပိုင်ခွင့်ပေါ့အဲ့ဒီမှာမှတစ်ခါထပ်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ဟာဥပမာကိုယ်ကိုဖမ်းဆီးသွားတယ်ဆိုလို့ရှိရင်ဒီဘာနဲ့ဖမ်းတယ်ဆိုတာကိုမေးပိုင်ခွင့်ရှိတယ်ဒါကအခြေခံချက်ပဲဒီတော့လည်းဖမ်းချင်နိုင်ဖမ်းလို့မရဘူးဘယ်ဥပဒေနဲ့ဖမ်းလို့ဘယ်ဥပဒေကိုချိုးဖောက်လို့ဖမ်းလဲဆိုတာပြောဖို့ပြောရတယ်ပြီးလို့ရှိရင်အဲ့ဒီဥပဒေကဘယ်လောက်ထိအကျိုးတရားမှုရှိတယ်ဘယ်လောက်ထိပြည်ထောင်ချနိုင်တယ်လဲဆိုတာလည်းပြောဖို့ပြောရတယ်ဘာလို့လဲဆိုတဲ့အခါကျတော့ခုနကငါတို့လှုပ်ချင်တာလှုပ်ပြီးတော့နိုင်ငံတော်ဆွဲဝေါ်ရတာကိုသုံးပြီးတော့လှုပ်ချင်တာလှုပ်လို့မရအောင်ဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီတရင်လွတ်လပ်ခွင့်ပေါ့တရင်နဲ့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဥပဒေဟာနိုင်ငံတိုင်းမှာပြဋ္ဌာန်းလာကြတာဒီဒိတ်ပဲပါပဲဘာလို့လဲဆိုတော့လူတူချင်းစီရဲ့အခွင့်အရေးတွေတော့လူအုပ်စုတော့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကအစိုးရကတက်ချင်တဲ့ပုံမှန်တက်ပြီးတော့အရေးယူလို့မရအောင်လို့လုပ်ထားတာဖြစ်ပါတယ်။ဒါမြန်မာနိုင်ငံမှာလည်းပဲကျွန်တော်ဒီဥပဒေကိုလုပ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့လို့လည်းပဲဖွဲ့စည်းပုံခြေခံဥပဒေအရကိုကစစ်တပ်ကအတားအသတ်ယူထားပြီးတဲ့ခါကျတော့ဒီနိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့လည်းပဲစစ်တပ်ကိုအကာအကွယ်ပေးနေတာပေါ့။ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီလုပ်တဲ့ဒါပေမဲ့လည်းပဲကျွန်တော်ထိထိရောက်တော့အတုံးမပြုတ်န
ဲ့ပါတီမန်ကိုပါတီမန်ကိုကျွန်တော်တို့မတင်နိုင်ခဲ့သေးဘူးပေါ့
။ဟုတ်တယ်ဟုတ်တယ်အဲ့ဒီအတွက်ကိုဆွေးနွေးနေတော့ပဲရှိသေးတယ
်ဘလို့သတင်းချက်လက်ကဒါလုံခြုံရေးဆိုင်ရာသတင်းချက်လက်ဖြစ်တယ်ဒါတိကျတဲ့ဖွင့်ဆိုချက်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံပြန်ကြည့်လိုက်လို့ရှိရင်အစိုးရဆက်ဆက်ဟာခင်းနဲ့အညီဒါမပြောင်းလဲခဲ့နိုင်ဘူးလို့ပြောလို့ရမယ်ထင်ပါတယ်နော်ဘယ်သတင်းချက်လက်ကပြည်သူသိပိုင်ခွင့်ရှိပြီးဘယ်သတင်းချက်လက်ကဒါနိုင်ငံတော်ကကာလကန့်သတ်ချက်နဲ့နော်ထိန်းသိမ်းထားလို့ရတယ်ဆိုတော့ဒါမူဝါဒပေါ့အဲ့ဒါလည်းခင်းတဲ့အောင်ဝင်တဲ့မူဝါဒပေါ်ရှိရလားလို့မေးခွန်းထုတ်ရှာရှိပါတယ်ဘလို့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုမယ်လို့ဆရာထင်ပါတယ
်အဓိကတော့အခြေခံကနေပြီးပြင်ပြောင်းလဲရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်တို့နားလဲပါတယ်ဒီကဲအဓိကကျွန်တော်တို့ဒီအမှတ်ခံထားတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပဲသူ့ရဲ့ principle တွေကိုမူတွေကိုအမှတ်ခံရမယ်အဲ့ဒီမူရင်းနဲ့အညီဥပဒေတွေကိုလောက်ရမယ်ပြီးရင်အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ပေးမယ်ကျွန်တော်အဖွဲ့အစည်းကျွန်တော် Democratic Institution တွေလည်းပဲလောက်ရလိမ့်မယ်ဒီသုံးခုဟာတုံးချောင်းတောက်နဲ့ကျွန်တော်လုပ်တဲ့အခါကျွန်တော်မှခိုင်မာနေမှာပေါ့မြန်မာနိုင်ငံမှာတော့ဒီ Constitution နဲ့မှလည်းဒီလိုကျွန်တော်တို့အမှတ်ခံထားတာမရှိဘူးပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေတွေကိုတောင်းမှကျွန်တော်လက်မှတ်မထိုးရသေးတဲ့အတွက်ကြောင့်မို့ဥပဒေရလည်းပဲကျွန်တော်လုပ်လို့မလုပ်ခဲ့ဘူးလုပ်လည်းမရှိလည်းမရှိသေးဘူးအဲ့တော့ဒီမရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီဥပဒေတွေကိုလူထုအတွက်အကာအကွယ်ပေးရမယ် democratic institution တွေပေါ့နော်ကျွန်တော်တို့ဒီ enforcement လုပ်နိုင်တဲ့ဟာတွေလည်းပဲကျွန်တော်ဌာနတွေရာလည်းပဲမရှိသေးဘူးအခြေခံအားဖြင့်ကပြောင်းလဲရမယ့်ကိစ္စတွေဖြစ်ပါတယ်ဒီလိုအခြေခံတွေမရှိဘဲနဲ့ကျွန်တော်တို့ရဲ့လုံခြုံမှုဟာကျွန်တော်တို့လေထဲမှာပဲရှိလိမ့်မယ်
ကျွန်တော်တို့ရဲ့ democracy ခီးကြီးကလည်းတာရှည်လိမ့်မယ်ပေါ့
ဟုတ်တယ်လက်စုပ်လက်ကမ်းပြနိုင်တဲ့တကယ်လက်တွေ့လုပ်နိုင်တဲ့ဟာမျိုးတွေရှိဖို့လိုအပ်ပါတယ်လို့ကျွန်တော်အဲ့လိုမြင်ပါဟ
ုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျေးဇူးပါ
ကျေးဇူးပါ။ကျေးဇူးတင်ခဲ့တာကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်။ကျွန်တော်တပောင်တန်းပါ
ဦးတင်မောင်သားဆွေးနွေးတင်ပြပေးခဲ့တဲ့နိုင်ငံတော်လျှို့ဝှက်အပ်ဥပဒေအကြောင်းဖြော့အကြောင်းပါရှင်။အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးချင်ပါသေးတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်ခံထားရေးဆိုင်းငံ့ထားလိုက်ပါရယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်တဲ့စစ်ကောင်စီရဲ့တပ်ဖြတ်မှုတချို့ဟာကြိုတင်ကြံစည်ပြုလုပ်တာဖြစ်တယ်လို့ HRW လူအခွင့်ရေးအဖွဲ့အစည်းကပြောလိုက်ပါရယ်။ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုမအေးသနာကျော်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြထားပါရယ်ရှင်
။ဖေဖော်ဝါရီ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြေတဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကိုယ်စားလှယ်နေရာနဲ့အော်ဟုတ်လာတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee မှာဆွေးနွေးခဲ့ပြီးတော့လောလောဆယ်အဆုံးဖြတ်မပေးဘဲနဲ့ဆိုင်းငံ့ထားဖို့အတွက်ဒီဇင်ဘာလ1ရက်နေ့ကအဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်သူအခုဖြိုးချခံအရသာအစိုးရလက်ထက်မှာခန့်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆက်အနာပိုင်းတွေကနိုင်ငံတော်တည်ဆဘောက်ဖြစ်နေဆွဆွဲထားပြီးတော့ယာရုကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဆက်အရာရှိတဦးနဲ့အစားထိုးဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါမင်းလည်းတာဝန်ကြီးဦးကျော်မိုးထွန်းဆက်ပြီးတော့တာဝန်ယူနိုင်အောင်လို့အဖွဲ့ဝင်6ပါး Credentials Committee ကဆွေးနွေးမှုတွေမလုပ်ဖဲနဲ့ဆိုင်းငံ့ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမန်အတိုင်းဝန်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။လက်ရှိတန်မတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတောက်တွေရဲ့မိကုံကိုတော့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွီဒင်တန်မတ်ကြီးအန်နာကယ်ရင်အန်နစ်ထရောမ်ကဖြေကြားဖို့ညှင်းဆန်းခဲ့ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာဆုံးဖြတ်ဖို့အစီအစဉ်ကုလသမဂ္ဂရဲ့စီစဉ်လက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ပုံမှာမြန်မာစစ်ကောင်စီကတော့ဝေဖန်တာပါကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံမှာလက်တွေ့အခြေအနေကိုမထင်ဟပ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက AFP သတင်းဌာနကိုပြောပါတယ်နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကိုစားပြုခွင့်ရဖို့တန်တမာရေးလုံရုံးလုံစင်တွေနဲ့အညီကုလသမဂ္ဂမှာဆက်ပြီးတော့တင်ပြသွားမယ်လို့လည်းဆိုပါတယ
်မြန်မာစစ်ကောင်စီပေါ်ဘက်ပေါင်းစုံကဖိအားပေးဖို့အတွက်ပိတ်ဆို့တန်ခတ်မှုအပါအဝင်နီလန်ပေါင်းစုံကိုအသုံးချသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ Pacific ဆိုင်ရာ American လက်ထောက်နိုင်ငံကြားရေးဝန်ကြီး Daniel Christian Brink ကပြောကြားသွားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပြင်မြန်မာပြည်သူလူထုအပေါ်အကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာအမေရိကန်တွက်သားမကနိုင်ငံတကာအတိုင်းအဝိုင်းရဲ့တာဝန်ဖြစ်ပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ကြရမယ်လို့ရှေ့တောင်အာရှ၄နိုင်ငံခီးစဉ်အတွင်းစင်ကူနိုင်ငံကိုရောက်ရှိချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲကနေလက်ထောက်နိုင်ငံကြားရေးဝန်ကြီး Christine Brin ရဲ့ပြောကြားချက်ကိုကိုးကားပြီးစင်ကာပူက The Straits Times သတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကိုဖိအားတွေတိုးမြှင့်ပေးသွားဖို့လဲသူကအာဆီယံကောင်းဆောင်တွေနဲ့ဆွေးနွေးပြောဆိုခဲ့တယ်လို့ဆိုပါတယ်ခီးစဉ်တွင် Christine Brink ဟာရှေ့တောင်အာရှနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံရမှာမြန်မာစစ်အုပ်စုကိုပုံမဖိအားပေးဖို့ပြောခဲ့တယ်ဆိုပေမဲ့အသေးစိတ်ကိုတော့မသိရပါဘူ
းမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်တဲ့စစ်ကောင်စီရဲ့တပ်ဖြတ်မှုတချို့ကကြိုတင်ကြံစည်ပြုလုပ်တာဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တခုကပြောလိုက်ပါတယ်။ဆီယာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြုမှလှုပ်ဆောင်ခဲ့တာဖြစ်ကြောင်း HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီဇင်ဘာလ2ရက်ကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်ပြီးတော့တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်။ဒီမိုကရေစီနေကြရွေးကောက်တင်မြောက်ထားတဲ့အရတားအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အပေါ်ရန်ကုန်လှိုင်သာယာမြို့မှာဆန္ဒပြကန့်ကွက်ကြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအသက်သေစေနိုင်တဲ့လက်နက်တွေသုံးပြီးတော့ပစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ HRW ရဲ့အစီရင်ခံစာမှာပြောထားတာပါလိုက်တာယာမြို့မှာဆန္ဒပြရင်နဲ့ပြိမိနေကြတဲ့သူတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူနဲ့အနီးအနားမှာရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းမြို့ရောက်အခြေစိုက် HRW ကပြောပါရယ်လိုက်တာယာမှာအကြမ်းဖက်မှုတွေဖြစ်တဲ့အတွက်ဆိုပြီးတော့စစ်ကောင်စီကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးတော့ဆန္ဒပြသူတွေဟာဆက်ယုံတွေကိုမီးရှို့တာမိသက်ကားတွေကိုသွာလာလို့မရအောင်လို့တားစီပိတ်ပင်တာတွေလှုပ်ဆောင်ခဲ့တဲ့စူပူအောင်ကြွသူတွေဖြစ်တယ်လို့စစ်ကောင်စီကဆိုပါတယ် HRW ကတော့ဒီစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေရဲ့အဲ့ဒီလှုပ်ရက်ဟာလူသားမျိုးနွယ်ပေါ်မှာစန့်ကျင်တဲ့ရာဇဝတ်မှုမြောက်ကြောင်း HRW မြန်မာနိုင်ငံဆိုင်ရာသုတေသီဒေါ်မန်နီမောင်ရဲ့ပြောကြားချက်ကို AB သတင်းမှာကိုးကားဖော်ပြထားတာပါဘယ်သူကပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့သည်ဖြစ်စေအဆုံးသတ်မှာတော့ထိပ်ပိုင်းကအမိန်ပေးသူတွေမှသာတာဝန်ရှိကြောင်းသူကပြောပါရယ်
မြန်မာနိုင်ငံပအဝင်ကဘာတဝမ်းပြိပခါတွေကြောင့်ရှင်းနှစ်မှာမကြုံစဘူးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်ကူညီတွေလိုအပ်မယ်လို့ကုလသမဂ္ဂကတတိပေးသွားပါတယ
် We estimate for 2022 that there will be 274 million
2020ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်တဲ့အရေးအတွက်အား284သန်းအထိရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်ဒါဟာ2021ခုနှစ်ကတည်းကစရင်18ရာခိုင်နှုန်းတိုးလာတာဖြစ်ပြီးကမ္ဘာပေါ်ကစရုပ်ထလူဦးရေအများဆုံးနိုင်ငံရဲ့လူဦးရေနဲ့ညီမျှပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုပေးရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီဇင်ဘာ1ရက်နေ့ကပြောဆိုသွားတာပါကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့လက်ရှိကမ္ဘာပေါ်ကဆင်းရဲဒုက္ခရောက်ဆုံးလူဦးရေ183သန်းကိုအကူအညီပေးနေပြီး2020ခုနှစ်အတွင်းအကူအညီတန်းပေါင်း41ဘီလီယံလိုအပ်တဲ့အကြောင်းလဲမာတင်ဂရစ်ဖစ်ကပြောပါတယ်လူသားတွေရဲ့တရားခိုင်နှုန်းဟာအိုးမဲ့အိမ်မဲ့ခိုးကိုရမဲ့တဲ့အခြေအနေရောက်နေပြီးစစ်နဲ့ပြည်ပခါတွေလုံခြုံမှုပြဿနာငံ့မှုမှုရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ကိုရိုနာကပ်ဘေးဒဏ်ရင်ဆိုင်ရတဲ့အာဖဂန်နစ္စတန်အီသီယိုးပီးယားမြန်မာဆီးရီးယားယီမင်စတဲ့နိုင်ငံတွေမှာအကူအညီလိုအပ်နေတယ်လို့ပြောထားတာပါမြန်မာနိုင်ငံမှာဆိုရင်မြို့ပြလူဦးရေကြားဆင်းရဲမွဲတေသူရေအတွက်ဟာသုံးဆနီးပါးတိုးမဲ့အခြေအနေမှာရှိနေပြီးနိုင်ငံဦးရေရဲ့ထက်ဝက်နီးပါးဟာနောက်နှစ်မှာဆင်းရဲမွဲတေမှုခံစားရတဲ့သတ်မှတ်အခြေအနေအောက်ကိုတောင်ရောက်သွားမယ်လို့လည်းဆိုပါတယ်။ COVID-19 ကပ်ရောဂါဘေးရှင်ဆိုင်ခဲ့တဲ့အချိန်မှာပဲစီးပွားရေးတိုးတက်မယ်လို့စစ်အာဏာမသိငင်ကမ္ဘာ့ဘဏ်ကခန့်မှန်းခဲ့ပေမဲ့အခုတော့ဒီနှစ်မှာစီးပွားရေးဖွံ့ဖြိုးမှု18ရာခိုင်နှုန်းကျော်နှိမ့်ကျမယ်လို့ခန့်မှန်းထားတဲ့အတွက်အိမ်နီးချင်းနိုင်ငံတွေထက်အများကြီးပိုဆိုးတဲ့အခြေအနေကိုရောက်သွားမှာဖြစ်ပါတယ်
။နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုမြန်မာအာဏာသိမ်းစစ်ကောင်စီကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။ဗန္ဓာငွေကြေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့လုံထုံးလုံနည်းတွေကိုလိုက်နာမှုမရှိဘဲနဲ့ရဟတ်ရင်ဝယ်ယူငှားရမ်းပြုပြင်ထိန်းသိမ်းမှုနိုင်ငံတော်ဗန္ဓာငွေကိုတုံးဆွဲခွင့်ပြုခဲ့တာကြောင့်အခုလိုမျိုးတရားစွဲဆိုရတာဖြစ်တယ်လို့စစ်ကောင်စီကနိုဝင်ဘာလ30ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါ။ဘေးအနေရဆိုင်ရာစီမံခန့်ခွဲမှုရမုံငွေတွေကိုရရွက်ချက်အတိုင်းထိထိရောက်ရောက်အသုံးမပြုခဲ့တာကြောင့်နိုင်ငံတော်ဗန္နာငွေကြေးထိခိုက်ဆုံးရှုံးနေနိုင်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရဟတ်ရင်ဝယ်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဟောင်းဒေါက်တာဝင်းမြတ်အေးကိုပုံမှန်55နဲ့ပြီးခဲ့တဲ့ဩဂုတ်လမှာတရားစွဲထားတာဖြစ်ပါတယ်။အခုဒီမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေါ်ပေါက်ချက်တွေနဲ့ဆက်ဆက်လို့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကထပ်ပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်။ပြည်မှုမြောက်ကြောင်ဆုံးဖြတ်ရင်ဒီပုံမကအမြင့်ဆုံးထောင်နဲ့15နှစ်ထိကြာခံရနိုင်ပါတယ
်။ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုမဲသနာကျော်နဲ့ကိုဝင်းခမောင်တို့ပြောပြပေးသွားတာပါ။အခုတော့ကမ္ဘာနိုင်ငံအများအပြားကိုအလင်းလင်းမြန်မြန်ကူးစက်နေတဲ့ Omicron virus ပိုးတဲ့သတင်းအပါအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်။တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိတဲ့ Omicron virus ပိုးတဲ့ဟာကမ္ဘာနိုင်ငံအများအပြားမှာမြန်မြန်ဆက်ဆက်ကူးစက်နေပါတယ်။ Britain Colony လက်အောက်မှာနှစ်ပေါင်း400နီးပါးနေခဲ့တဲ့ Barbados ကျွန်းရဲ့ပထမဆုံးသမ္မတကိုဒီသတင်းပတ်ထဲမှာတင်မြှောက်ဖို့တင်မြှောက်ပြီးပြည်တော်စုသမရနိုင်ငံထူထောင်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ပြောပြပေးပါရှင
်ပြီးခဲ့တဲ့သတင်းဘက်ကဆက်ပြီးတော့တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Omicron virus ပိုးသစ်ဟာလက်ရှိနိုင်ငံပေါင်း23နိုင်ငံထက်မနည်းပါကူးစက်မှုတွေရှိနေပါတယ်မြန်မာရဲ့အိန္ဒိယအိန္ဒိယနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်ခံရသူ2ယောက်တွေ့ရှိတဲ့အကြောင်းဒီဇင်ဘာလ2ရက်နေ့တုန်းကအိန္ဒိယကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ထိုင်းနိုင်ငံမှာတော့ဒီဇင်ဘာနောက်ပိုင်းထိ Omicron COVID မျိုးကွဲကူးစက်သူမတွေ့သေးပေမဲ့လည်းတောင်အာဖရိကနိုင်ငံတွေကရောက်ရှိနေတဲ့ခီးသွွားဧည့်သည်800နီးပါးကိုဆက်သွယ်နိုင်ဖို့ကြိုးစားနေတယ်လို့ထိုင်းသတင်းတရမှာဖော်ပြထားပါတယ်Omicron ကူးစက်မှုတွေ့တဲ့အာဖရိကနိုင်ငံ၈နိုင်ငံကခီးသွွားတွေကိုပြည်ဝင်ခွင့်မပြုတော့ပါဘူး။အိန္ဒိယနိုင်ငံတွေကနေဗီဇာပြောင်းကိုဗစ်ရောဂါပိုးတဲ့ Omicron ဝင်ရောက်မလာနိုင်အောင်လုံခြုံရေးတွေတင်းကျပ်စွာချထားဖို့ကလေးထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝန်ချာကညွှန်ကြားထားပါတယ်။ဂျပန်နိုင်ငံကလည်း Omicron ကြောင့်နိုဝင်ဘာလ30ရက်နေ့ကစပြီးတော့နိုင်ငံခြားကလာတဲ့ခီးသွွားတွေအားလုံးကိုပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်။Omicron အချက်လက်တွေထပ်သိရတဲ့အချိန်ထိနှာခေါင်းဆီးအသုံးပြုကြပြီးတော့ COVID virus ကကွယ်ရေးမှာလိုက်နာရမယ့်စည်းကမ်းတွေကိုဒီတော့တွင်လိုက်နာကြဖို့ကိုလည်းဝန်ကြီးချုပ်ကပြည်သူတွေကိုတိုက်တွန်းထားပါတယ်။အထူးသဖြင့်ဥရောပလိုတခြားတိုင်းပြည်တွေမှာလည်းပြည်ဝင်ခွင့်ကတ်သတ်မှုတွေကိုချမှတ်ထားတာပါ။ မဲခင်ပြောင်စုမှာပထမဆုံးအိုမီခရွန်ကိုဗစ်ပိုးသစ်ကူးစက်မှုကိုကယ်လီဖိုးနီးယားပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကဒီဇင်ဘာလ၁ရက်နေ့မှာတည်ပြုပြောဆိုခဲ့ပါတယ်။အိုမီခရွန်မျိုးကွဲသစ်ကူးစက်ပြန့်နှံ့မှုတွေတားဆီးဟန့်တားနိုင်ဖို့အတွက်ကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံပေါင်း55နိုင်ငံထက်မနည်းကခီးသွောလာမှုတွေကိုကန့်သတ်ထားတာပါ။အိုမီခရွန်ကိုရိုနာဗိုင်းရပ်စ်ပိုးသစ်ဟာအစောပိုင်းပိုးတွေထပ်ပိုးပြီးတော့ကူးစက်မြန်သလားလက်ရှိကာကွယ်ဆေးတွေကဒီပိုးသစ်ကိုကာကွယ်ပေးနိုင်မလားဆိုတာတွေကိုရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒီလိုဘာမှသေချာမသိရသေးချိန်မှာအလုံးကနှာခေါင်းစီးတက်တာတကူရေးတန့်ရှင်းဂယူစိုက်တာအပါဝင်ထိရောက်တဲ့ရောဂါကာကွယ်ရေးစည်းကမ်းတွေကိုမပြတ်လိုက်နာဆောင်ရွက်တဲ့ဆိုပြီးတော့လေ WHO အဖွဲ့ပြောခွင့်ရခရစ်ရှယ်လင်မီယာကဒီဇင်ဘာလ၁ရက်နေ့သင်းစာရှင်းလင်းပွဲတွင်မှတိုက်တွန်းပြောဆိုသွားပါတယ်။ဒီတရက်ထဲမှာပဲ WHO ကအနာဂတ်ကမ္ဘာကြီးကယ်ရောဂါတားဆီးထိန်းချုပ်ရေးအတွက်နှင်းနှဲချီကြမြင့်မဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုရေးဆွဲရေးလုပ်ငန်းစဉ်တရက်ကိုစတင်ခဲ့ပါတယ်။ဆူဇာလန်နိုင်ငံဂျနီဗာမြို့က WHO ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်တာအထူးစီဝေးကျင်းပပြီးတော့သဘောတူညီချက်ရေးဆွဲဖို့တည်ပြလိုက်တာလည်းဖြစ်ပါတယ်။အိုမီခရွန်ကိုဗစ်ပိုးသစ်ကူးစက်မှုနဲ့ရင်ဆိုင်နေရချိန်မှာပဲအတူတကွကမ္ဘာကြီးလိုအထိပယ်ရတဲ့ The World Together အစီအစဉ်ကို WHO ကစတင်လိုက်တာပါ WHO ကြီးကဲ Tedros ကတော့အစီအစဉ်ကိုချီးကျူးစကားပြောဆိုပြီးတော့2005ခုနှစ်ကရေးဆွဲထားတဲ့ WHO ရဲ့နိုင်ငံတကာကျန်းမာရေးဆိုင်ရာလှုပ်ထုပ်လုပ်နည်းတွေမှာအားနည်းချက်တွေရှိရာကိုကိုဗစ်ကရောဂါနဲ့ကြုံရချိန်မှာတွေ့မြင်ခဲ့ရတယ်လို့ပြောဆိုထားပါတယ်သဘောတူညီချက်အသစ်မှာတော့ virus ပိုးသစ်တွေရဲ့မျိုးဗီဇဆိုင်ရာသုတေသနလေ့လာတွေ့ရှိချက်တွေအပါအဝင်သတင်းအချက်လက်ဖလှယ်ရေးကာကွယ်ဆေးနဲ့ကုသဆေးတွေဖြန့်ဖြူးနိုင်ရေးကိစ္စတွေလည်းပါဝင်တာပါမြောက်ကိုရီးယားရဲ့စီးရီးချင်းချမှုတိုးလာနေတာကိုထိထိရရောက်ကင်တွယ်နိုင်ဖို့အတွက်စီးရီးစီစဉ်တည်တည့်ရဲ့ချမှတ်နိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီသင်းပတ်တွေမှာပြင်ဆင်နေကြပါတယ်။မြောက်ကိုရီးယားဘက်ကရန်လိုတိုက်ခိုက်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့လွန်ခဲ့တဲ့ဆယ်စုနှစ်တစ်စုလောက်ကရေးဆွဲခဲ့တဲ့လက်ရှိမဟာဗျူဟာတွေဟာမြောက်ကိုရီးယားဘက်ကနောက်ပိုင်းစီးရီးအင်အားတိုးချဲ့မှုနဲ့ရန်လိုမှုတွေတိုးလာတဲ့အပေါ်ထည့်သွင်းမတွက်ထားတာကြောင့်အခုစီစဉ်တဲ့အစားထိုးမှဖြစ်တယ်ဆိုပြီးတော့အမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးဌာနအကြီးတဲ့အရာရှိတချို့ကပြောပါတယ်။ဒါကမှန်ကန်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးနဲ့တောင်ကိုရီးယားအစိုးရရရှိတွေတွေ့ဆုံတဲ့အစည်းအဝေးအတွင်းမှာဆိုးမျိုးတော်ကိုသွားနေတဲ့လမ်းခီးမှာလိုက်ပါသွားတဲ့ကာကွယ်ရေးဆိုင်ရာအကြီးတဲ့အရာရှိတယောက်ကသတင်းထုတ်တွေကိုပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကစီးရေးစွမ်းအင်တိုးမြင့်လှုပ်ဆောင်လာတာကြောင့်ပြီးခဲ့တဲ့နှစ်နည်းငယ်အတွင်းမှာမဟာဗျူဟာကျကင်တွယ်ရမယ့်အခြေအနေတွေပြောင်းလာခဲ့တယ်လို့အဲ့ဒီအရာရှိကပြောပါတယ်။အခုစီစဉ်တဲ့ရေးဆွဲမယ့်လုပ်ငန်းစဉ်ဟာကျဲပြန့်ပြီးတော့အင်အားအပြင်းထန်စိုက်ထုတ်ရမယ့်လုပ်ငန်းစဉ်ဖြစ်တာကြောင့်ဘယ်တော့အပြီးသက်ရေးဆွဲမလဲဆိုတာကိုတော့ရက်တိကျသတ်မှတ်မထားသေးတဲ့အကြောင်းပြောပါသေးတယ်။မြောက်ကိုရီးယားဟာပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့ cruise တုံးတာတူပြည့်ပဲ့ထိန်တုံးနဲ့ရေငုပ်သမုံပေါ်ကနေပြည့်လွတ်တဲ့ပဲ့ထိန်တုံးအပါအဝင်လက်နက်စမ်းသပ်မှုတွေဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါသေးတယ်။ Pacific သမုဒ္ဒရာတွေကဂျပန်နိုင်ငံနားကကိုရင်ကျိုးစုရဲ့ဝေးလံခံဖျားတဲ့အပိုင်းမှာရုရှားက Bastion ကမ်းခြေမစ်ဆိုင်းဒုံးခွင်စနစ်ကိုချမှတ်တပ်ဆင်ထားတဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနပိုင်းရုတ်တံလိုက် Svetlana ကဒီဇင်ဘာ2ရက်နေ့မှာကြေညာခဲ့ပါတယ်ရုရှားအခြေချထားတဲ့ကိုရင်ကျိုးနွေရဲ့တောင်ပိုင်းကိုဂျပန်နိုင်ငံကသူတို့ရဲ့မြောက်ပိုင်းပိုင်နက်တွေလို့အတိအမှတ်ပြုထားတာပါဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာဂျပန်လက်ထက်ကနေပြီးတော့ဒီကျိုးစုတွေကိုရုရှားတပ်တွေကသိမ်းပိုက်လိုက်ပြီးတော့အခြေချထားကြရလေဖြစ်ပါတယ်ဒီလိုပိုင်ဆိုင်မှုညှင်းပွားမှုတွေရှိနေတာကြောင့်ရုရှားနဲ့ဂျပန်နဲ့နိုင်ငံကြားတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်မှာလက်မှတ်ရေးထိုးနိုင်ခြင်းမရှိတာဖြစ်ပါတယ်ဒီကျွန်းစုရဲ့ဘိုးပိုင်းကဝေးလံခေါင်ဖျားတဲ့မတူရာကျွန်းကိုအသုံးပြုပြီးတော့ပစ္စည်းတွေနဲ့တက်တွေကိုချထားဖို့တင်မောကြီးတွေကန့်ကွက်ခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ဝင်ကြီးဌာနပိုင်းစဗက်စတာရုပ်တံလိုင်းကကြေညာသွားပါလိမ့်ဒီကျွန်းစုတွေမှာရုရှားရဲ့စီးရီးပိုင်းအားကောင်းအောင်လှုပ်ဆောင်နေတာဆိုပြီးတော့ရုရှားကာကွယ်ဝင်ကြီးဌာနကဩဂတ်စတာလုံးကကြေညာခဲ့ပါလိမ့်အမေရိကန်၊ဩစတြေးလျ၊ကနေဒါ၊ဂျာမနီနဲ့ဂျပန်နိုင်ငံတွေကရေတပ်တွေဂျပန်တောင်ဘက်ကမ်းလွန်ဖိလစ်ပိုင်ပင်လယ်ထဲမှာစရဲကြပူတွဲစီးလေးချက်မှုတွေဒီသင်းဖက်အစောပိုင်းမှာပြီးဆုံးသွားခဲ့ပါတယ်။အင်ဒိုပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့ချင်းချောင်းမှုကြောင့်စီးလေးချက်မှုတွေရဲ့အရေးပါမှုပိုပြီးတော့မြင့်မားလာတယ်လို့လေ့လာသူတွေကမြင်ပါတယ်။Annual X 2021လို့နာမည်ပေးထားတဲ့ရေတပ်စီရေးလေ့ကျင့်မှုကိုဂျပန်ကာကွယ်ရေးရေတပ်ဖွဲ့ကကမ္ဘာကထာပြုပြီးတော့စီစဉ်တာပါရေချောင်းကြားဖြတ်တာစီးရေးဆိုင်ရာလှုပ်ဆောင်ချက်တွေအပါအဝင်ရေတပ်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံကိုတရုတ်ပေါ်တဲ့ဆယ်ရဲကြာဒီစီရေးလေ့ကျင့်မှုမှာနိုင်ငံ၅နိုင်ငံက၈တင်မောစုစုပေါင်း34စီလဲပါဝင်ပါတယ် ထိုင်ဝမ်ကျွန်းပေါ်မှာတရုတ်ရဲ့ PR ပို့တိုးလာရတာကဂျပန်အတွက်ရောအမေရိကန်အတွက်ပါစိုးရိမ်စရာဖြစ်နေတာပါ။တောင်တရုတ်ပင်လယ်ထဲမှာချထားတဲ့အမေရိကန်ရေတပ်ကြောင့်နားလည်မှုလွဲတာတွေဆုံးဖြတ်ချက်လွဲချော်တာတွေနဲ့ပင်လယ်ထဲမှာမတော်တဆမှုဖြစ်လာစေမဲ့ဒေသတွင်းလုံခြုံရေးဆိုင်ရာအန္တရာယ်တွေပို့တိုးလာစေတယ်လို့ဒီနေ့အစောပိုင်းမှာတရုတ်ကဆွဆွဲခဲ့ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားမဟာဗျူဟာပိုင်းပြိုင်ဆိုင်ရာဒေသတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်တစ်ခုလုံးကိုတရုတ်ကသူ့ပိုင်းအဖြစ်ကြီးညာထားတဲ့ပုံမှာလေအမေရိကန်ကအသိမှတ်မပြုပါဘူး။မေဂန်ပြောင်စုရဲ့အလုပ်အများအဆုံးအားလည်းရရာဒီမှာကြုံတွေ့နေရတဲ့ကုန်စည်ပို့ဆောင်ရဲ့ခက်ခဲတွေနဲ့ပတ်သက်ပြီးတော့ဒီသတင်းမှအစောပိုင်းမှာသမ္မတဂျိုးဘိုင်ဒန်အိမ်ပြီးတော့မှအဓိကကုန်စည်လက်ကားရောင်းဝယ်ကုမ္ပဏီကြီးကဲတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အဓိကစားသောက်ကုန်အယောင်ဆိုင်ကြီးတွေ၊အွန်လိုင်းအယောင်ဆိုင်တွေ၊ခလီကစားစရာတွေနဲ့လက်ရှိပစ္စည်းရောင်းဝယ်တဲ့ဆိုင်ကြီးတွေမှာအကြီးကဲတွေကိုသမ္မတဂျိုးဘိုင်ဒန်ကတွေ့ဆုံဆွေးနွေးခဲ့တာပါ။မေဂန်ပြောင်စုရဲ့ကုန်ပစ္စည်းရောင်းဝယ်မှုအများအဆုံးအားလည်းရရာဒီမှာစိတ်ကန်းတွေမှာအလုပ်ကျွေးတွေပြိနေပြီးတော့ကုန်စည်ဖြန့်ဖြူးတဲ့ထရက်ကားတွေလည်းမလုံမလောက်ဖြစ်နေတာပို့ဆောင်အရင်အခက်ခဲတွေရင်ဆိုင်နေရတာကိုသမ္မတဂျိုးဘိုင်ဒန်အစိုးရကစူးစမ်းပြီးတော့ဖြေရှင်းနေရလေဖြစ်ပါတယ်။ကုန်စည်ဖြန့်ဖြူးရဲ့အခက်ခဲနဲ့ဓာတ်ဆီဆီတွေမြင့်တက်လာတာတခြားအကြောင်းအရာတွေကြောင့်လည်းအမေရိကန်ပြည်အောင်စုမှငွေကြေးဖောင်းပွားမှုတွေရင်ဆိုင်နေရတာဖြစ်ပါတယ်။ဘာဘီဒုစ်နိုင်ငံဟာဗြိတိန်ကိုလိုနီလက်အောက်မှာနှစ်400နေပါနေလာရာကနေနိုဝင်ဘာလ30ရက်နေ့မှာတော့ပထမဆုံးချိန်ဖြစ်သမ္မတဆန်ဒရယ်မေဆင်ကိုတင်မြှောက်ပြီးတော့ဘာဘီဒုစ်ပြည်အောင်စုသမ္မတနိုင်ငံဖြစ်တည်ထောင်လိုက်ပါတယ်။ကရေဘီယံကျွန်းစုအရှိချမ်းကဘာဘီဒုစ်ကျွန်းကိုလွန်ခဲ့တဲ့နှစ်400လောက်ကပထမဆုံးအင်္ဂလိပ်သင်္ဘောတွေရောက်လာခဲ့ပြီးတော့ကိုလိုနီနယ်ချဲ့အုပ်ချုပ်ခဲ့တာပါ။အခုတော့ဗြိတိန်ဘီယံမှဒုတိယမြတ်အလစ်ဇဘက်ကိုဘာဘီဒိုစ်ရဲ့အုပ်ချုပ်သူဖြစ်ကနေဖယ်ရှားပြီးတော့နိုဝင်ဘာလ30ရက်နေ့တွင်ဝင်တဲ့တကောင်ရန်ချင်းတိတိမှာဘာဘီဒိုစ်ရဲ့မြို့တော် Bridgetown ကချိမ်ဘလင်းတံတားမှာပြည်သူတွေစုဝေးခဲ့ပြီးတော့ပြည်အောင်စုသမ္မတနိုင်ငံအသစ်ဖြစ်ထွန်းနာကိုကြိုဆိုမှုအဖြစ်နိုင်ငံတော်တချင်းကိုဖွင့်ခဲ့ပါတယ်။ဒီခမ်းနားကိုဗြိတိန်ဘီယံမှအလစ်ဇဘက်ရဲ့သားတော်အင်ရှိဇယ်မင်းသား Charles ကလည်းတက်ရောက်ခဲ့တာပါ။ကိုလိုနီလွှမ်းခြုံမှုခြုံငိမ့်တဲ့အထိမ်းအမှတ်အဖြစ်အခမ်းအနားကျင်းပခဲ့သလိုဘာဘီဒုစ်ကျွန်းသူကဘာကျော်ပေါ့ဂီတာအဆိုတော်ရီယာနာကိုနိုင်ငံကဂုဏ်ပြုအပ်တဲ့သူရဲကောင်းအဖြစ်ဘာဘီဒုစ်ဝန်ကြီးချုပ်မီယာမော်တီကဆုချီးမြှင့်ခဲ့ပါတယ်။ဘာဘီဒုစ်ကျွန်းဟာ1625ခုနှစ်ပြည်တွင်းဘီယင်ပထမမြောက်ဂျိမ်းစ်လက်ထက်ထဲကဗြိတိရှလက်အောက်ကိုရောက်ခဲ့တာဖြစ်ပြီးတော့လွန်ခဲ့တဲ့55နှစ်မှာပြည်တွင်းကိုလိုနီလက်အောက်ကနေဘာဘီဒုစ်ကျွန်းလွတ်လပ်ရေးရခဲ့ရလေဖြစ်ပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဲအီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာပါ။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါမယ်ရှင
်။အရုပ်နဲ့လာအိုနိုင်ငံတို့ဒေသရင်းပုံမှုချိတ်ဆက်ရေးနှစ်ဖက်ဆွေးနွေးကြတဲ့ပွဲမှာမြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းအမြင်ဖလှယ်ဆွေးနွေးကြကြပါတယ်။မြန်မာနိုင်ငံပါဝင်တဲ့အစီအတော်ဆဒေတာအာဆီယံနဲ့မဲခေါင်ဒေတာတွင်ချိတ်ဆက်ရေးမှာရေးပါတဲ့ကွန်မြူနတီနိုင်ငံအကြားမြန်နှုံးမြင့်ရထားလမ်းဖွံ့ဖွဲကိုပြုလုပ်ခဲ့တာမှာတရုတ်နဲ့လာအိုနိုင်ငံကြီးဝန်ကြီးတွေအွန်လိုင်းကနေတဆင့်မနေ့ကတက်ရောက်ဆွေးနွေးကြတာပါစစ်တပ်ကအနာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလနေ့ကနေဒီဇင်ဘာလ4ရက်ဒီကနေ့ထိဆိုရင်စစ်ကောင်စီလက်ချက်တောင့်တည်ဆုံးသူစုစုပေါင်း 1,303 ယောက်ရှိပြီလို့အဖြစ်ပြက်တူကောက်ယူစုဆောင်ပြီးပြုစုမှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကွန်ကြီးဆောင်ဆောင်ရေးအသင်း ABB ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုနောက်ဆုံးအတီးပြုတ်မှတ်တမ်းတင်နိုင်တဲ့သေဆုံးသူဟာသခိုင်းတိုင်းခင်ဦးမျိုးကဖြစ်ပြီးအရင်ရက်ကသေဆုံးခဲ့တာကိုဒီကနေ့စီးရင်ထဲမှာထည့်သွင်းထားနိုင်တာဖြစ်တယ်လို့ ABB ကပြောပါတယ်။ဒီသေဆုံးအရေအတွက်ဟာ ABB ကအတီးပြုတ်နိုင်တဲ့အရေအတွက်ပဲဖြစ်ပြီးအမှန်တကယ်အရေအတွက်ကပိုများနိုင်တယ်လို့ ABB ကပြောပါတယ်။ထိုင်းနိုင်ငံမှာအမေရိကန်ဒေါ်လာ88သန်းဘူးလောက်ရှိတဲ့ထိုင်ဝမ်ပို့မဲ့စိတ်ကြွဆေးတွေဖမ်းမိခဲ့ပါတယ်။ထိုင်းအကောက်ခွန်ဌာနအနေနဲ့အခုလိုတံပိုးကြီးတဲ့ထိုင်းဒေသခေါ်ရာဘာဆေး800ကီလိုဂရမ်900နီးပါးကိုတိုင်ဝမ်ကိုပို့မဲ့အညုံရောင်ဘုံတွေထဲမှာစစ်ဆေးတွေ့ရှိခဲ့တာလို့ဒီကနေ့မှထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဗီဇမျိုးကွဲသစ် Omicron ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO လုပ်ငန်းလုပ်ဆောင်နေတဲ့ကမ္ဘာဒေသ6ခုစလုံးကနိုင်ငံပေါင်း38နိုင်ငံမှာစစ်ဆေးတွေ့ရှိထားပြီးလို့ WHO ကတောက်ကြနေမှာပြောပါတယ်။တောင်အာဖရိကမှာမကြာသေးခင်ကတွေ့ရတဲ့လမ်းကြောင်းအရ Omicron ဟာပိုပြီးတော့ကူးစက်နှုန်းမြင့်နိုင်ခြေရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမူကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Holly Kapihak နဲ့ El Santo တို့ဖြစ်ပါတယ်။ကျမကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကနေ မေ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီနဲ့ည9:00နာရီကနေ10:00နာရီထိလိုင်းတိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးပေးရနေခတ်သိမ်းကင်းငင်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။
This program has come to you from